Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ April 28ရက်အင်္ဂါနေ့ VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ Nanometer 1925 30နဲ့ Nanometer 190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ပါတယ်ခင်ဗျာ။ဒီကနေ့အတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇဝန်လိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့မြန်မာနိုင်ငံတဝမ်းဆန္ဒပြပွဲတွေဆက်လက်ပြုလုပ်နေကြပါတယ်ကနသိမှုစန့်ကျင်ရေးရန်ကုန်ဆန္ဒပြပွဲတွေနဲ့အတူစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေအကြောင်းကိုဥစွာနားဆင်ကြပါမယ်အဲဒီနောက်မှာတော့ချင်းပြည်နယ်မင်းတပ်မြို့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြမ်းကအပြန်အလှန်ပစ်ခတ်မှုတွေအကြောင်းထိုင်းမြန်မာနယ်စပ်ကစစ်တပ်စခန်းတစ်ခုကို KNU ကသိမ်းပိုက်လိုက်တာကချင်ပြည်နယ်တွင်းကတပ်ဖွဲ့နောက်ဆုံးအခြေအနေတွေနဲ့ Voice of Myanmar သတင်းဌာနက Editor ဂျုံနဲ့သတင်းတောက်တူတို့ဒီကနေ့ဖမ်းဆီးခံရတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြပါမယ်အပစင်ကန္တာတွေကိုတင်ဆက်တဲ့အခါမှာလဲအင်္ဂါညစကဝိုင်းနဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကိုချော့ချော့သိန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။စစ်တပ်အောင်တော်ဒီမှုကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရဲ့တောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်ဖြစ်နေပြီးဒီကနေ့ရန်ကုန်မြို့မှာလူငယ်တွေကပြည်တပြည့်စုဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်သားတွေကိုဖိနှိပ်လို့မရဆိုတဲ့ကြွေးကြော်သံနဲ့စမ်းချောင်းမြို့မှာယာနဲ့ကြီးတဲ့လူငယ်တွေရက်ွက်တွေထဲမှာလမ်းလျှောက်ကြည့်တတ်ကြပြီးစစ်ကောင်စီတပ်တွေနဲ့ထိတ်တိတ်မတွေ့နိုင်အောင်မိနစ်ပိုင်းတွင်လူစုခွဲခဲ့ကြပါတယ်အလုံတောင်းကလာအင်းစိန်တာဂေတဒေါ်ဘုံစားတဲ့မြို့တွေမှာလည်းလူငယ်တွေဦးဆောင်တဲ့လျှက်တဲ့တပိတ်ယောက်ျားတပိတ်တွေလုကြပါတယ်ဒါအပြင်လှိုင်ကမာရွတ်စေကြီးခနောင်တို့မြို့တွေမှာလည်းလူမဲတပိတ်စေးနေတပိတ်တွေဆက်လုကြပါတယ်စစ်ကောင်စီတပ်တွေကတော့ရန်ကုန်မြို့ရက်ွက်တွေလမ်းတွေထဲမှာနေရောညပါဝင်ပြီးဖမ်းနေကြလို့လမ်းမတွေမှာလည်းတားဆီးစစ်ဆီးတာတွေရှိနေစေပါ။ကြားပြည်နယ်ဒီမော့ဆူမြို့မှာတော့ဒီနေ့မနေ့ပိုင်းကစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အသက်50ဝန်းကျင်အမျိုးသားတအူးကြီးထိမှန်သေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါ့အပြင်ချင်းပြည်နယ်မင်းတပ်မြို့မှာလည်းတနင်္လာနေ့ကစပြီးစစ်တပ်ရဲ့ပစ်ခတ်မှုကိုဒေသခံတွေကအမဲလိုက်တူမီတဲ့နယ်တွေနဲ့ပြန်ပြီးပစ်ခတ်တာကြောင့်နှစ်ဖက်အသေးပြောက်ရှိပေမဲ့အရေးအတွက်အတိအကျကိုတော့မသိရသေးပါဘူး။တဝဲနဲ့လောင်းလုံမြို့တွေမှာယာနဲ့ချီတဲ့လူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီကပြစ်ခတ်ပြုခွဲတဲ့ကြားမှာပဲမန္တလေးဖားကန့်ကလေးဒဝဲပုဂံညောင်ဦးစတဲ့မြို့တွေမှာဒီကနေ့လဲတပိတ်ပေါင်းစုံစစ်ကြောင်းတွေနဲ့လူရာပေါင်းများစွာဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီရဲ့ပြစ်ခတ်ပြုခွဲမှုကြောင့်ဧပြီလ26ရက်နေ့ထိဆိုရင်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း953ယောက်သေဆုံးခဲ့ပြီး3441ယောက်အဖမ်းခံထားရတယ်လို့နိုင်ငံရေးအကြံအစည်ကူညီဆောင်ဆောင်ရေးအဖွဲ့ EBB ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ရရွာအေးချမ်းတည်ငြိမ်မှုရှိရေးဦးစားပေးဆောင်ရွက်နေရတဲ့အတွက်ပြည်တွင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာနိုင်ငံအကျိုးစီးပွားကိုအခြေခံပြီးအာဆီယံနိုင်ငံခေါင်းဆောင်တွေရဲ့အကြံပြုချက်တွေကိုအလေးထားစဉ်းစားပြီးမှဖြစ်တယ်လို့စစ်ကောင်စီရဲ့မနေ့ကရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့24ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကပထမဆုံးချိန်တရားဝင်ထုတ်ပြန်ချက်ပဲဖြစ်ပါတယ်။အစည်းအဝေးပြီးအာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာပါရှိတဲ့အချက်၅ချက်ကိုတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူး။ဘုရားသခင်ကဒေမိုချိုရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာနဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်တို့အာဆီယံအစည်းအဝေးပြီးဂျကာတာမှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောလိုက်တဲ့တရက်ထဲမှာပဲစစ်ကောင်စီရဲ့ထုတ်ပြန်ချက်ထွက်လာတာပါ။အထူးကိုယ်စားလှယ်နဲ့စစ်ကောင်စီခေါင်းဆောင်တို့ဘာတွေဆွေးနွေးခဲ့လဲဆိုတာကုလသမဂ္ဂဘက်ကရောစစ်ကောင်စီဘက်ကပါထုတ်ပြန်တာမရှိပါဘူး။မြန်မာနိုင်ငံမှာဖန်ဆီးခံရတဲ့လွတ်တော်အမတ်တွေနဲ့တခြားလူတွေအားလုံးကိုပြန်လွတ်ပေးဖို့ကဘာတဝမ်းကလက်ရှိလွတ်တော်အမတ်300နီးပါးလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်။အမေရိကန်၊ကနေဒါ၊အာဖရိက၊ဥရောပ၊အာရှ၊အော်စတြေးလျနဲ့နယူးဇီလန်တို့အပါအဝင်ကဘာတိုက်ကြီး9ရက်စလုံးမှရှိတဲ့နိုင်ငံပေါင်း28နိုင်ငံကလက်ရှိလွတ်တော်အမတ်တွေစုပေါင်းလက်မှတ်ရေးထိုးထားတဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါ။မြန်မာစစ်တပ်ရဲ့ဆက်ဆုပ်ွယ်လူမဆန်တဲ့လုပ်ရဲကြောင့်ထိတ်လန့်တုံ့လုံရအောင်သာမကလူလူကသူတို့ရဲ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ထားရုံတသက်ကြောင့်ဖမ်းဆီးခံထားရတဲ့ကျွန်တော်တို့လူဖော်ကံပက်တွေရဲ့တာယာဝါပြောရေးအတွက်အလေးနဲ့စိုးရိမ်ပါတယ်လို့ကနေဒါလွတ်တော်အမတ်ဘရူးစ်စတန်တန်ကပြောပါတယ်လွတ်တော်အမတ်တွေဟာဒီမိုကရေစီရဲ့ကြောရိုးဖြစ်ပါတယ်အာဏာသိမ်းစဉ်ကတည်းကဖမ်းထားတဲ့သူတို့နဲ့အတူ တခြားလူအားလုံးကိုချက်ချင်းနဲ့ထွင်းချက်မရှိပြန်လွတ်ပေးဖို့ကမ္ဘာလုံးဆိုင်ရာလွတ်တော်အမတ်တွေရဲ့ကွန်ရက်တစ်ခုအနေနဲ့ကျမတို့တောင်းဆိုပါရစေ။ဂျဲလောင်စွာအဝေးတောင်းဆိုနေတဲ့မြန်မာလူတွေရဲ့အသံကိုနားထောင်တဲ့အနေနဲ့ဒီမိုကရေစီကိုပြန်လည်တည်ဆောက်ရပါမယ်လို့ဂျာမန်လွတ်တော်အမတ်ရနေခွန်နက်စ်ကလည်းပြောပါရစေ။သူတို့ရဲ့သက်ဆိုင်ရာအစိုးရတွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရက်စက်တဲ့မြန်မာစစ်အစိုးရကိုအတိမံပြုဖို့လည်းလွတ်တော်အမတ်တွေကတောင်းဆိုပါရစေ။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတွေကချက်ချင်းချက်တန်ပြီးမြန်မာလူထုရဲ့ဒီမိုကရေစီနှိကျလူလားချက်နဲ့တရားဥပဒေစိုးမိုးရေးတိုင်းမြန်မာစစ်အစိုးရကလည်းနာလို့ဆောင်စီရေးပြည်ပြည်စုံနဲ့တုံ့ပြန်လှုံ့ဆော်ချက်တခုကိုအမြန်ဆုံးချမှတ်ကြဖို့လဲနိုင်ငံတကာကလွှတ်တော်အမတ်တွေတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးနဲ့ဒီမိုကရေစီတိုးတက်လာစေဖို့အတွက်ဒီနှစ်မတ်လမှာထူထောင်ခဲ့တဲ့မြန်မာအရေးနိုင်ငံတကာလွှတ်တော်အမတ်များညွန်ပေါင်းအဖွဲ့ IPEM ကကမ္ဘာ့ကထာပြုပြီးတော့အခုတောင်းဆိုချက်ကိုထုတ်ပြန်တာဖြစ်ပါတယ်။ကရင်မျိုးသားအစီအယုံကရင်ရွေးစခန်းတစ်ခုမှာမြန်မာစံတော်ပြလူငယ်တွေစစ်တင်နှန်းတက်နေတဲ့ဗီဒီယိုတစ်ခုထွက်လာပါတယ်မြန်မာနိုင်ငံအလဲပိုင်းမြေပြန့်မျိုးပြဒေသတွေကစံတော်ပြသူတွေဟာမလနှောင်းမဲလောက်ကစားပြီးကရင်ယူအဖွဲ့ရဲ့ဒေါ်ရီစခန်းတွေစီရောက်လာကြတယ်လို့ကရင်ယူကဗီဒီယိုကိုပြောပါတယ်စစ်အစိုးရကိုပြန်တိုက်ဖို့စစ်တင်နှန်းတက်ခြင်းသူတွေကိုကျွန်တော်တို့လေ့ကျင့်ပေးနေပါတယ်လို့ကရင်ယူရဲ့လက်နက်ကန်တပ်ဖွဲ့တစ်ခုဖြစ်တဲ့ကရင်အမျိုးသားကာကွယ်ရေးအဖွဲ့ KNDO ရဲ့စီဦးစီးချုပ်ဗိုလ်ချုပ်နာရာဘူမြားကပြောပါတယ်ကျွန်တော်တို့ဟာလမ်းကြောင်းတူပေါ်မှာရှိနေပြီးတစ်ဖက်နဲ့တစ်ဖက်ကူညီနေကြတာပါ။ရှင်တန်ဘိုးနဲ့စစ်အစိုးရကိုဖယ်ရှားပြီးဒီမိုကရေစီအစိုးရပြန်ပြီးထူထောင်ဖို့အတွက်အပြန်အလှန်ကူညီနေကြတာဖြစ်ပါတယ်လို့လည်းဗိုလ်ချုပ်နာရဘူမြားကပြောပါတယ်။ကရင်နီရခိုင်နဲ့ရှမ်းလူမျိုးစုတပ်တကိုင်အဖွဲ့တွေလည်းအလားတူစစ်တင်နှံတွေပေးနေကြတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံဟာဆီးရီးယားမှာဖြစ်ခဲ့တဲ့လိုမျိုးပြည်တွင်းစစ်ပွဲကြီးဖြစ်တဲ့အခြေအနေစီရောက်သွားနိုင်တယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီချဲဘက်ချလက်ကဒီလအစောပိုင်းမှာသတိပေးပြောဆိုထားပါတယ်။သူတပ်ဖွဲ့ကစစ်တင်နှံပေးနေသူအရေးအတွက်ဘယ်လောက်ရှိရဲဆိုတာဗိုလ်ချုပ်နာရဘူမြားကမပြောပါဘူးဒါပေမဲ့ KNU နဲ့တခြားလူမျိုးစုတပ်ဖွဲ့တွေကစစ်တင်နှံပေးနေတာပြောရင်အရေးအတွက်ထောင်နဲ့ချီတယ်လို့ပြောပါတယ်မြန်မာအရေးလီလာသူနိုင်ငံတကာအကြံတဲ့အခြေအနေမှလီလာရေးအဖွဲ့ ICG ကအကြီးအကျယ်ပေးပုဂ္ဂိုလ် Richard Horsey ကတော့ရာပေါင်းများစွာရှိနိုင်တယ်လို့ခန့်မှန်းပြီးပမာဏသေးငယ်တဲ့ဘယ်လိုမျိုးပြတိုက်ပွဲမဆိုဖြစ်လာနိုင်တယ်လို့ဆိုပါတယ်မျိုးပြပျောက်ကြားတပ်ဖွဲ့တစ်ခုကိုအစာကနေထူထောင်ဖို့အထူးသဖြင့်တော့အရင်ကစစ်တင်နှံမတက်ဘူးသူတွေနဲ့ထူထောင်ဖို့ဆိုတာမလွယ်ပါဘူး။တက်ခဲတာတချို့ကအခုလည်းဖြစ်နေတယ်လို့နောင်လည်းဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းအဲ့ဓာတွေကရေရှည်ခိုင်ပါတဲ့မျိုးပြပျောက်ကြားတိုက်ပွဲဖော်ဆောင်နိုင်ရင်းနဲ့သိက္ခူကွဲပြားပါတယ်လို့ Richard Horsey ကပြောပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်သူနောက်ထပ်3,200ကျော်တိုးခဲ့ပြီးတာဟာတရက်အတွင်းရောဂါပိုးကူးစက်သူအရေအတွက်9ရက်ဆက်တိုက်စံချိန်တင်တိုးခဲ့ပြီးတဲ့နောက်အသံငယ်ပြန်လျော့သွားတာပါဒါပေမဲ့လည်းအရေအတွက်လျော့သွားတာကကူးစက်မှုနှုန်းလျော့ကျသွားတာမျိုးကြောင့်မဟုတ်ပဲသတင်းဘက်ကွန်ပိုက်မှာစစ်ဆေးတဲ့အရေအတွက်နေတာကြောင့်ဖြစ်ဖို့ပုံများပါတယ် COVID ကူးစက်သူအရေအတွက်အဆမတန်များနေတာကြောင့်အိန္ဒိယနိုင်ငံအနေနဲ့ကုသရေးပိုင်းအခက်အခဲတွေကြုံနေရပြီးအမေရိကန်နဲ့ကမ္ဘာနိုင်ငံကြီးတွေကအကူအညီတွေပေးနေကြတာပါ
The department is working closely with other US agencies to rapidly deploy oxygen related
အောက်ဆီဂျင်ဆိုင်ရာပစ္စည်းကရိယာတွေအမြန်ဆစ်ဆေးနိုင်တဲ့ပစ္စည်းတွေကာကွယ်ရေးဝတ်စုံတွေနဲ့အခြားလိုအပ်တဲ့ပစ္စည်းတွေကိုအိန္ဒိယနိုင်ငံကိုပေးပို့ဖို့ကာကွယ်ရေးဌာနအနေနဲ့တခြားအမေရိကန်ဌာနတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်လို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူ John Kirby ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ပရတီနိုင်ငံကပေးပို့လိုက်တဲ့အသက်ရှူထောက်90တရာနဲ့အောက်ဆီဂျင်ဘူး95လုံးလည်းရောက်သွားပါပြီ။ပြင်သစ်နိုင်ငံကလည်းအသက်ရှူ90တွေအထူးချက်မှတ်ကုသရေးဆိုင်ရာပစ္စည်းကိရိယာတွေနဲ့အောက်ဆီဂျင်ဆက်တွေကိုဒီသတင်းမှနောက်ပိုင်းမှာပေးပို့မယ်လို့ခန့်မှန်းထားပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးဆိုင်ရာအွန်လိုင်းညီလာခံမှအိန္ဒိယနဲ့တောင်အာရှဒေသကအခြားနိုင်ငံတွေပါဝင်ရေးတရုတ်နိုင်ငံအနေနဲ့လမ်းဖွင့်ထားတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ကိုဗစ်ကရောဂါတိုက်ဖျက်ရေးဆိုင်ရာအမြင်တွေဖလှယ်ဖို့အတွက်တရုတ်၊အာဖဂန်နစ္စတန်၊ပါကစ္စတန်၊နီပေါ်၊တရီလင်္ကာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဗီဒီယိုဆက်သွယ်ရေးကနေတစ်ဆင့်ဆွေးနွေးကြမယ်လို့တရုတ်နိုင်ငံခြားရေးဌာနကထုတ်ပြန်ထားတာပါ။ဒီဆွေးနွေးပွဲမှာအိန္ဒိယမပါတဲ့အပေါ်ဒီကနေ့လုပ်တဲ့တရုတ်နိုင်ငံခြားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမိတဲ့အခါပြောခွင့်ရသူဝန်ဝေဘင်းကဒီဆွေးနွေးပွဲဟာတောင်အာရှနိုင်ငံတွေနဲ့တရုတ်ကြားပူးပေါင်းဆွေးနွေးမှုတစ်စိတ်တစ်ပိုင်းဖြစ်ပြီး ဒေတာရင်းကတခြားနိုင်ငံတွေပါဝင်ရေးတရုတ်အနေနဲ့လမ်းဖွင့်ထားတယ်လို့ပြန်ဖြေခဲ့ပါတယ်။ကိုဗစ်ကာကွယ်ဆေးတို့အစီအစဉ်တွေနှေးကွေးလာတဲ့ဂျပန်မှာဆေးတို့အစီအစဉ်တွေမြန်ဆန်သွားအောင်လို့တိုကျိုနဲ့အိုဆာကာမြို့တွေမှာကာကွယ်ဆေးတို့စင်တာကြီးတွေကိုမေလနောက်ပိုင်းမှာစတင်မှာပါ။ဇူလိုင်လကုန်လောက်မှာတော့ဂျပန်ကတက်ကြီးရွယ်အိုတွေဒုတိယကာကွယ်ဆေးလုံးထိုးနိုင်တော့မယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကတိုချိုမြို့ကာကွယ်ဆေးတို့ဌာနကိုအစောဆုံးမေလ24ရက်နေ့လောက်မှာစတင်နိုင်ပြီးတော့3လဆက်တိုက်ဆေးတို့ပေးမယ်လို့သတင်းထောက်တွေကပြောပါတယ်။အိုဆာကာမြို့ကဆေးတို့ဆန္ဒအကြောင်းကိုတော့ပြောမသွားပါဘူး။ဂျပန်မှာလက်ရှိချိန်ထိလူဦးရေ1ရာခိုင်နှုန်းလောက်ကိုပဲကိုဗစ်ကာကွယ်ဆေးထိုးပေးရပါသေးတယ်။သီရိလင်္ကာနိုင်ငံမြို့တော်ကိုလမွန်နဲ့အနီးတစ်ပိုင်းမှာလဲကာယောဂါထိန်းချုပ်ရေးဒီကနေ့ကစပြီးတော့လေရက်တာကြောင်းပိတ်လိုက်သလိုလူတွေလည်းအိမ်ကနေအလုပ်လုပ်ဖို့အမိန့်ထုတ်ထားပါတယ်။သီရိလင်္ကာမှာနေ့စဉ်ပိုကူသူ300နီးပါးရှိတာသတင်းပတ်နဲ့ချီရှိလာနေပြီးမနေ့ကတော့တရက်ထဲမှာတင်ပိုကူသူတွေ1000နီးပါးရောက်လာတာပါ။အများစုကကိုလမ်ဘီယာနဲ့အနီးတစ်ပိုင်းကပါ။ဧပြီ14ရက်နေ့ကကြာရောက်တဲ့ရိုးရာနေ့တကူပွဲနေ့မှာပွဲတော်တွေလှုပ်ပြီးတော့လူတွေဈေးဝယ်ထွက်ကြတာကြောင့်ပိုကူဆက်မှုပုံများလာနိုင်တယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာတဝိုင်းမှာတော့စီးပွားရေးကျဆင်းမှုကိုတိုက်ဖြတ်မလားကိုဗစ်ကူးစက်မှုနည်းငယ်တိုးလာနေတာကိုထိန်းချုပ်ဖို့လာနေချီချမှတ်ထားတဲ့ကန့်သတ်ချက်တွေကိုရပ်တိုးမလားဆိုတာတာဝန်ရှိသူတွေစမ်းစစ်နေပါတယ်ပြီးခဲ့တဲ့လမှာပိုကူသူတိုးလာတဲ့အတွက်ဆေးရုံတွေမှာလူနာရင်းနဲ့မနိုင်မနေဖြစ်လာနေတာကြောင့်သမ္မတရိုဒရီဂိုဒူတာတေအစိုးရအဖွဲ့ကမနီလာတဝိုင်းကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ခဲ့တာပါအီသီယိုးပီးယားနိုင်ငံတီဂရိတ်ဒေသမှာ6လနီးပါးကြာပေါက်ပေါက်နေတဲ့ပဋိပက္ခတွေအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုကဖိအားပေးနေပါတယ်အဲ့ဒီဒေတာကလက်နက်ကင်တပ်ဖွဲ့တွေကိုပြင်ရုပ်သိမ်းဖို့လဲမဟာမိတ်အီရီထရီးယန်တပ်ဖွဲ့တွေကိုအမေရိကန်တာဝန်ရှိသူတွေတောင်းဆိုနေတာပါလူအခွင့်ရေးနဲ့လူသားချင်းစာနာမှုအခြေအနေတွေဆုတ်ယုတ်ကျဆင်းလာနေတာကိုရပ်တန့်သွားအောင်လို့ဝန်ကြီးချုပ်အာဘီအာမက်အစိုးရကိုဖိအားပေးတဲ့အနေနဲ့လူသားချင်းစာနာမှုအကူအညီကလွှဲရင်ချန်အထောက်အပံ့တွေကိုဆက်ပြီးတော့ရန်နာထားမယ်လို့အမေရိကန်ကပြောပါတယ်ဒေတာတွေအကြတဲ့တခုဖြစ်လာနေတဲ့တီဂရိတ်ဒေတာပဋိပက္ခတွေအဆုံးသတ်သွားအောင်လို့အာဖရိကခေါင်းဆောင်တွေနဲ့အနေကဆက်သွယ်ဆောင်ရွက်နေတယ်လို့လည်းနိုင်ငံခြားရေးဌာနအာဖရိကရေးရာလက်ထောက်ဝန်ကြီးရောဘတ်ဂိုဒက်က VOA ကိုတင်လာနေမှာပြောပါတယ်။တိုက်ပွဲတွေရပ်တန့်ပြီးတော့လူသားချင်းစာနာမှုအကူအညီတွေရယူနိုင်ကြဖို့လူအခွင့်အရေးကျူးလွန်မှုတွေရပ်ဖို့ကျန်းကျုပ်ရက်ဆက်မှုတွေအဆုံးသတ်ဖို့အတွက်အီရီထရီးယားနဲ့အမ်ဟာရာလက်နက်ကိုင်တပ်တွေစုခွာဖို့လိုတယ်လို့လည်းမစ္စတာဂိုဒက်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကင်ညာနဲ့နိုင်ဂျီးရီးယားအရာရှိတွေနဲ့အွန်လိုင်းကနေအစည်းအဝေးကျင်းပပြီးတော့ဒီမိုကရေစီနှီးကြအုပ်ချုပ်မှုနဲ့ရည်ရှိခမဲ့လုံခြုံမှုတည်ဆောက်နိုင်ရေးအင်္ဂါနေ့ကဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အစိုးရတပ်စခန်းကိုဝင်တိုက်မှုမှာတာဝန်ရှိတဲ့တီဂရိတ်ပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF ခေါင်းဆောင်တွေကိုဖမ်းဆီးဖို့ဆိုပြီးပြီးခဲ့တဲ့နိုဝင်ဘာလကလေးကတီဂရိတ်ဒေသမှာပြည်ထောင်စုအစိုးရတပ်နဲ့လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလောင်တို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့နိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းကိုပြောပြကြပါမယ်။စစ်တပ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ကြတဲ့လျှက်တပြက်ဆန္ဒပြမှုဒီကနေ့လဲရန်ကုန်မှာပြုလုပ်ခဲ့ကြပါတယ်။အလားတူမန္တလေး၊ကလေးစတဲ့တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။ကြားပြည်နယ်ဒီမော့ဆုံမြို့မှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံတယောက်သေဆုံးခဲ့ပါတယ်။ဒီအကြောင်းပြေဆုံးရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
။ဒီကနေ့ဧပြီလ28ရက်နေ့မှာတော့ရန်ကုန်မြို့မြို့နယ်ပေါင်းစုံကဆရာနာရှင်စန့်ကျင်တဲ့လူငယ်တွေစုပေါင်းထားတဲ့ဘာတွေလဲရန်ကုန်သားတွေဆိုတဲ့အဖွဲ့ကအင်အားရာနဲ့ချီပါဝင်တဲ့ဆန္ဒပြလူငယ်တွေဟာလုံခြုံရေးအခြေအနေပေါ်မှူတည်ပြီးလျှက်တပြက်ဆန္ဒပြမှုတွေကိုလုပ်နေကြပါတယ်။ဒီကနေ့စမ်းကြောင်းမြို့နယ်ထဲမှာရှောင်းတိန်ဆန္ဒပြခဲ့ကြရတဲ့ပုံစံကိုတပိတ်စစ်ကြောင်းမှာပါဝင်သူလူငယ်တဦးက VOA ကိုအခုလိုပြောပြပါဗျ
။ဒီနေ့ကျွန်တော်တို့စီစဉ်ထားတဲ့ပုံစံကတော့ဒီလိုမျိုးရက်ွက်ထဲကိုလှည့်လည်သွားဖို့တော့မဟုတ်ဘူး။ကျွန်တော်တို့ဒီဘားကလမ်းမကြီးတိုင်းချီတက်ဆန္ဒပြဖို့ဖြစ်တယ်။ဒါပေမဲ့ဟိုမမျှော်လင့်ထားတဲ့အခြေအနေမျိုးမျိုးကြောင့်တို့ဘက်ကနေပြီးတော့ကျွန်တော်တို့တတ်မှတ်ထားတဲ့နေရာကိုတို့ရှယ်ရီဖြစ်သားတွေအများကြီးကြိုရောက်လာတဲ့အားမျိုးတွေ့ရတဲ့အတွက်ကျွန်တော်တို့လမ်းကြောင်းပြောက်ပြီးတော့ရက်ွက်ထဲကိုကျွန်တော်ရွှေ့ပြီးတော့သွားလိုက်ရတာဖြစ်ပါတယ်။
သူတို့ဆန္ဒပြတဲ့နေရာမှာပြည်သူတွေကလည်းလက်ခုပ်တီးပြီးတော့အားပေးတာအာဏာရှင်ကိုဆန့်ကျင်တဲ့လက်သုံးချောင်းထောင်ပြတာအတူတူလိုက်ချီတက်တာနဲ့အာဏာရှင်ဆန့်ကျင်ရေးကြွေးကြော်သံတွေကိုကြွေးကြော်ပြီးတော့ဝိညာဉ်အားပေးခဲ့ကြပါတယ
်
ဒီကနေ့မှာပဲတာကေတာမြို့နယ်ကလူငယ်တွေကလည်းလမ်းပေါ်သွာလာနေတဲ့စစ်ကားနဲ့လက်နက်ကိုင်တွေကိုရှောင်ပြီးတာကေတာဒေါ်ပုံစုပေါင်းတပိတ်ကိုရက်ွက်တွင်လှည့်လည်ပြီးပြုလုပ်နိုင်ခဲ့ပါတယ်။ကြောက်ခစ်ကိုမှောက်ပြေးဆိုတဲ့အင်းစိန်တပိတ်စစ်ကြောင်းဟာလည်းလမ်းပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့မှာလည်းပုံမှန်ချီတက်နေကြဖြစ်တဲ့တန်ခါတမကစစ်ကြောင်းဟာနေ့လယ်ပိုင်းမှာလမ်းလျှောက်ချီတက်ပြီးတော့အာနာရှင်ကိုအလိုမရှိကြောင်းဆန္ဒပြခဲ့ကြပါတယ်။တန်ခါတမကနဲ့အတူဘာကသကျောင်းသားတမကဝင်လူငယ်တွေကလည်းပူးပေါင်းဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်မှာတော့အောင်မြင်မြင်လူစုခွဲနိုင်ခဲ့တယ်လို့သပိတ်စစ်ကြောင်းမှာအပါဝင်တဲ့ဘာကသအဖွဲ့ဝင်တဦးကပြောပြပါတယ်
။မန္တလေးကတော့ပုံမှန်ထွက်နေကြသပိတ်စစ်ကြောင်းတွေကတော့ထွက်နေရပေါ့နော်အရှင်ကြီးအပေါ်မူတည်ပြီးတော့လေဘာကသအနေနဲ့တော့တန်ခါတမကကိုပုံမှန်တနိုင်သွားပြီးတော့ပေါင်းနေပေါ့ဟုတ်ဟုတ်ဒီနေ့တော့တပောင်းစုနေနေရတော့ဒီနေ့မထွက်ဖြစ်ဘူးရှင့်ဟုတ်ထွက်တိုင်းတော့တို့ရလာချူခွင့်မှုစူးစားရဒါပေမဲ့တို့နောက်ကြရင်းလာတာလို့ဟိုဒီနေရာတိကျမတိတာလို့ပေါ့နော်နောက်ကြမှတိတဲ့ခါမှာချူခွင့်တော့မရဘူးပေါ့ဒါပေမဲ့ဟိုမနေရဆိုရင်တော့ဟိုဒီတပောင်းစုတော့မဟုတ်ဘူးပေါ့နော်ဒီတချို့အင်အားစုတွေတဲ့တော့ချူခွင့်ခံရမနေရတော့လေသားလည်းစစ်ကြောင်ပြီးမှာပါဟုတ
်မန္တလေးမှာလိုပဲသခိုင်းတိုင်းကလေးမျိုးမှာလည်းတက်တီစောင့်ကြက်နေတဲ့ဂျာကဆန္ဒပြသူတချို့ဒီကနေ့မနက်ပိုင်းလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်ညနေပိုင်းမှာလည်းလက်နက်ကိုင်တွေကိုရှောင်ပြီးတော့နေရာပြောင်းရွှေ့ဆန္ဒပြခဲ့ကြပါတယ်ဒီကနေ့ကလေးမျိုးကဆန္ဒပြပွဲဒီမှာတော့ဖမ်းဆီးပစ်ခတ်ခံရတာမျိုးမရှိခဲ့ပဲအောင်အောင်မြင်မြင်လုပ်နိုင်ခဲ့တယ်လို့ကလေးမျိုးဆန္ဒပြပွဲမှာနေစဉ်ပါဝင်နေသူတဦးကပြောပြပါတယ
်နေရာတွေချိန်နေရာတော့အားလုံးဒီတစ်သမတ်တည်းမရှိတော့ဟိုအမြဲတမ်းပဲရွှေ့နေရတာပေါ့နော်သူတို့ကတော်လေးကိုဒီနေ့ဆိုရင်တင်းတော်လေးကိုခိုင်လို့မနဲ့ပြောကြတာတော်လေးဒီခိုက်တိုက်တွေ့တယ်နဲ့ပြည့်ခတ်ပြုခွဲမဲ့ဖန်းစည်းမယ်ဆိုတဲ့ပုံစံမျိုးနောက်ပြီးတော့ခါတိုင်းစုရဲ့နေရာမှာကိုကျူပြီးတော့စောင့်နေတဲ့ပုံစံမျိုးတွေရှိရှိတော့နေရာချိန်တွေဟိုပြောင်းပြီးမှသူကဒီလှူရှားမှုတွေမပြတ်အောင်ပေါ့နော်ဆက်ပြီးတော့လှုပ်ရအောင်
ဒီနေ့လုံကြုံရေးကြောင့်ဆန္ဒပြပွဲတွေမလုပ်နိုင်တဲ့ကြားပြည်နယ်ဒီမော့ဆိုးမြို့မှာတော့စစ်တပ်ကနေပြစ်ခတ်လို့တယောက်သေဆုံးခဲ့ပါတယ်။ Rigor ဒီမော့ဆိုးလမ်းတစ်လျှောက်မှာစစ်တပ်နဲ့ရဲကဝင်မလာအောင်ဒေသခံတွေတားဆီးထားတဲ့အတားအဆီးတွေကိုတပ်တွေကလိုက်ပြီးတော့ရှင်းလင်းနေတဲ့အချိန်မှာပြစ်ခတ်တဲ့အတွက်တဦးသေဆုံးပြီးတော့ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေရှိတယ်လို့ဒီမော့ဆိုးဒေသခံတဦးက VOA ကိုပြောပြပါဗျာ။ဒီမော့ဆိုးမှာ
တော့ဒီနေ့ဆန္ဒပြရမှာရှိချင်းစစ်တပ်ရတော့ဒီဝါတာဂိတ်ကြီးကိုတက်ခံတာပေါ့နော်အဲအိတ်ဒီပိုင်းလှုပ်ထားတာကြီးအကုန်လုံးဒီကလော့ဆက်အဲ့လိုဘက်ဖိုးနဲ့လာပြီးတော့ကလော့ထုတ်သွားတယ်လမ်းတိုင်းမှာအခုဆိုခံတပ်ပြီးတော်များမရှိတော့ပြီးတော့ဒီထဲကနေပြီးတော့ဒီသူကတယောက်ကအဲ့လိုတားဆီးလို့ပေါ့နော်စစ်တပ်ကကလော့တာတားဆီးတော့မာစစ်တပ်ကကိတလည်းတယောက်တင်သွားခုနကပဲစစ်တပ်ရတော့တနည်းတနည်းပုံပေါ်တော့များလာတယ်ပေါ့
စရုပ်ချုပ်ရေးကောင်စီတက်ရဲ့ပြစ်ခတ်ဖြိုခွင်းမှုတွေရှိနေပေမဲ့ရတဲ့နီးနဲ့နေစဉ်ခြေတဲ့ဆန္ဒပြနေတဲ့ဖာကန်ဒဝဲပကံညောင်ဦးမျိုးတွေမှာဒီကနေ့မှလည်းသပိတ်ပေါင်းစုံကလူရာနဲ့ချီပြီးတော့လမ်းမတွေပေါ်ထွက်ဆန္ဒထုတ်ဖော်ကြပါတယ်။မိုးကုတ်လွိုက်ကော်မြင်းချံမကွေးကမစကိုင်းနဲ့မုံရွာတွေမှာလည်းလူမဲ့သပိတ်ပျောက်ကြားသပိတ်တွေဆက်ပြီးရှိနေပါတယ်။ဆန္ဒပြပြည်သူတွေကိုလက်နက်ကိုင်တွေဘက်ကစစ်တပ်နဲ့ရဲတပ်ဖွဲ့အမှတ်သားမပါတဲ့ကားတွေကိုအုံပြုပြီးအရွက်ဝတ်တွေနဲ့ဖမ်းဆီးတာတွေလည်းရှိနေပါတယ်ရှင်။
မဆုံမတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ချင်းပြည်နယ်မင်းတပ်မျိုးကနောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးပါအောင်မယ်ချင်းပြည်နယ်မင်းတပ်မျိုးမှာစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့မင်းတပ်မျိုးကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရင်အားတိုးထားတဲ့စစ်ကောင်စီတပ်တွေအကြဒီကနေ့ထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားနေတာပါညနေပိုင်းမှာပြစ်ခတ်မှုခိတ္တနာပြီးညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့အဖြေထွက်မလာဘူးလို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်မင်းတပ်မျိုးပြစ်ခတ်မှုအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ခွင့်အင်ကပြောပြပေးပါမယ်ခင်ဗျာ
တိခရရဲ့ပိုင်းထက်ကဆက်လို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြာအပြန်အလှန်ပြစ်ခတ်နေကြတဲ့ချင်းပြည်နယ်မင်းတပ်မျိုးမှာနောက်ထပ်အင်အားဖြည့်ထားတဲ့နတ်ဆက်ကစစ်ကောင်စီတပ်တွေနဲ့ဒီနေ့တိုက်ပွဲထပ်ဖြစ်ခဲ့တာပါမင်းတပ်မျိုးဝင်6မှန်ခန့်กว่าကနေမြန်မာစစ်တပ်ဘက်ကလက်နက်ရည်စင်နဲ့ပြစ်ခတ်ခဲ့တာကြောင့်ပရမခန့်စစ်နေရာကနေဆုတ်ခွာခဲ့ရပြီးဒုတိယခန့်စစ်နေရာကနေခုခံကာကွယ်နေရတယ်လို့မင်းတပ်မျိုးပြည်သူကာကွယ်ရေးတပ်ဖွဲ့လူငယ်ခေါင်းဆောင်သူကပြည်ဝေးကိုပြောပါတယ
်ကျွန်တော်တို့ခန့်စစ်3ဖြစ်လုပ်ထားတယ်ပေါ့နော်မြို့ကနေ6မိုင်နားမှာတစ်ခုဒီက9မိုင်နားမှာတစ်ခုဒီကမြို့အဝင်နားမှာတစ်ခုအဲ3ခုလုပ်တာကျွန်တော်တို့အဲတာတာစီကမရတော့နောက်ဆုံးပဲရတယ်အခုသူတို့ပထမတာစီနားမှာဆက်ကြီးအထိုင်ထားတော့မှဒီကကိုတောက်တော့ထုနေရဟိုလက်နဲ့ကြည့်တော့ဆက်ပင်းသားကြီးနဲ့တင်တာပခုံးထမ်းလောင်ချရောပါတယ်ဟိုကျွန်တော်တို့ကတူမီးရင်လည်းဖြစ်နေဟုတ်တယ်ကြည်နေပါသူကကျွန်တော်တို့ဒုတိယစီမာတော့ဒီကျွန်တော်ရပ်တော့ဆက်တားနေတော့
မင်းသားမျိုးကိုသိမ့်ပိုက်နိုင်ဖို့စစ်ကောင်စီတပ်ဖွဲ့အင်အားများပြားနဲ့ပခုတ်ကူမျိုးကနေတဲ့စစ်မင်းသားဘက်ကိုလာတာရှိတယ်လို့ Kamala Pagani, Mina Pegu, Lara, Sigu, Poet, Neva, Taikani, Dapi, Delu, Kago Yita, Poet, Lunga, Duga, Piovare. ကျွန်တော်တို့ဘုံမှာခွဲလောက်ကစားနားတယ်နားနေရမှာသူတို့နေနေနေတိုင်းချားတဲ့ဟာရှိတယ်ကိုယ်တော့တို့ဝင်လာပြီးတော့နားပြတော့ဖဲတဲ့တမတော်ဒီတော်လူငယ်တွေနေနေပြန်ပြစ်တာပေါ့တိုင်ရတာသုံးရလို့ရှိတယ်ကားစီစီနဲ့တက်လာတာဒီနေ့တိုင်ရလည်းများတာဘူးလည်းမကြည့်နေပါလာကြတယ်ဆိုတော့ကံလက်ကလည်းဒီတို့ရလမ်းကျော်ရှိတယ်မင်းတက်တွေရလမ်းကျော်အေးလမ်းကျော်မှာတို့ဝင်သွားတာဝင်သွားတော့ပြည်နေခုကြောက်ခဲပြီးပ
ရှိသေးလို့ဒီနေ့နဲ့အဖြစ်မထွက်သေးလို့ကျွန်တော်တို့စောင့်နေကြတာကျွန်တော်တို့အဖမ်းခံပလေးစီဆက်နေတော့ကိုပြန်ဆောင်ပေးဖို့ပြီးတော့လက်ရှိကျွန်တော်တို့လက်ကိုထိုးစီစဉ်လာတဲ့ဟာဒီတော့ကိုပြန်ဆောင်ပေးဖို့တောင်းဆိုတယ်ကျွန်တော်တို့ဖက်ကစိတ်တော်မယုံရဘူးဗျတို့တွေကအစာကလေးကမယုံရဘူးဆိုတော့ကျွန်တော်ဆယ်တော့တို့ကကျွန်တော်တို့ကိုမနေ့ကစာမိကမှာအမြောက်ကြီးနေတယ်ဟမ်ဖြစ်တယ်ကျွန်တော်တို့ဖက်ကလည်းရှိရတူမီနဲ့ပြန်ပြစ်ကြတယ်ကျွန်တော်တို့ဖက်ကတော့တဦးတယောက်မှမရှိပါဘူးစိတ်ကောင်းစိတ်ဖက်ကသုံးဦးကတော့ထေချာတယ်သုံးသွားတာနှစ်ဦးကထေချာတယ်တဦးကတန်ရာရတာလားထေချာလားမသိဘူ
းအခုလိုပြေခတ်မှုတွေကြောင့်မင်းတမျိုးဒေတာခံမီတာဆုအများပြားသိမ်းချောင်နေရပါတယ်ဒေတာခံလျောက်ပြောပြတာက
သိမ်းချောင်ကြတယ်တချို့ကတော့အိမ်ထဲမှာပဲတိုးခတ်ပြီးတော့နေကြတယ်သိမ်းချောင်တာကတော့တပတ်လောက်ရှိနေဖြစ်နေဒါကအမှန်ချက်ကိုပြောတာပေါ့
မင်းညံ့နေကလည်းမင်းတမျိုးဝင်ကောက်ဝင်းနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်နှန်းကိုမင်းတမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းပြစ်ခတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကကြာဆုံးတိုင်ရန်ရရှိခဲ့သလိုရင်းလူလည်းပျက်စီးခဲ့ပါတယ်မင်းကပြန်လာပြစ်ခတ်မှုတွင်တပ်ဖွဲ့ဝင်တို့သေဆုံးခဲ့ပြီး၃ဦးတိုင်ရန်ရပြီးတော့ရင်းလူစီးပျက်စီးခဲ့တယ်လို့စစ်ကောင်စီထုတ်ပြန်တဲ့သတင်းတွေမှာဖော်ပြခဲ့ပါတယ်ဧပြီလ24ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတဲ့စန္ဒပြမြူတာမြူရမီစုစုပေါင်း9ဦးကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပေမဲ့ပြန်မလွတ်ပေးချက်ရာကနေစစ်တပ်နဲ့မင်းတပ်တိရခန့်ပြည်သူတွေကြားတင်းမာမှုဖြစ်ပွားခဲ့ပြီးအဲ့ဒီညမှာပဲအပြန်အလှန်ပြစ်ခတ်မှုတွေစတင်ခဲ့တာပါစစ်တပ်ဘက်ကသေဆုံးသူစုစုပေါင်း15ယောက်ခန့်မှလည်းရှိနေတယ်လို့တိရခန့်တွေကပြောပေမဲ့အတိအကျအတည်ပြုဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံအိမ်တင်ပြပို့ခဲ့တာပါခင်ဗျာခုဆက်ပြီးတော့ထမ်းမြမနေဆက်မှာရှိတဲ့မြန်မာစစ်တပ်တခန်းစခန်းတစ်ခုတင်ပိတ်ခံရတဲ့တဲ့တင်ကိုပြောပြချင်ပါတယ်ထမ်းမြမနေဆက်တန်လွင်မြကန်းဘေးမှာတပ်ဆွဲထားတဲ့မြန်မာစစ်တပ်ရဲ့မဲ့ရထားစခန်းကိုကရင်လက်နက်ကိုင် KNU ရဲ့တပ်မဟာ9ကဒီကနေ့ဧပြီလ29ရက်နေ့မနက်အစောပိုင်းကတင်ပတ်ခဲ့ပါတယ်အဲဒီနောက်နေ့လယ်ပိုင်းအထိအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တယ်လို့ KNU ဘက်ကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ခင်ဗျာ
ကရင်ပြည်နယ်ဖပုံခရိုင်တော်လဲထာမှာအခြေဆိုင်တဲ့နာဆကစစ်ကောင်စီတပ်တွေရဲ့စစ်စခန်းတစ်ခုကို KNU တပ်မ9တပ်တွေကဒီကနေ့မနက်ပိုင်းမှာဝင်ရောက်သိမ်းပိုက်ခဲ့ကြပါတယ်။ထိုင်းနိုင်ငံမဲဟောင်ဆောင်ပြည်နယ်နဲ့တန်လွင်မြစ်တာချားတဲ့မေရထာစစ်တပ်အခြေဆိုင်စခန်းကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်မိရှုဖြစ်စီခဲ့တယ်ဆိုပြီးတပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပြပါတယ်
။ဒီစခန်းတက်သိမ်းတာတော့ဟုတ်တာပေါ့နော်။ဟိုဖက်ကနေပြီးတော့မှဘော်လေးတစ်ဖက်နဲ့တစ်ဖက်ပေါ့ကြီးခိုင်နိုင်ရာရရှိမှုပေါ့။ဒီကြီးမှုပေါ့ဘလောက်ရှိတယ်ဆိုတာလေတိကျသိရသေးဘူးအဲတက်သိမ်းတော့ရောက်ဟုတ်ထောက်တယ်သူတို့စခန်းနဲ့မိရှုပြေးလိုက်တယ်အဲအခုလည်းပဲသူတို့ဒီအနီးနားမှာပေါ့လေဟိုသူတို့ဟိုရှင်းနေတော့ပဲလို့အဲဒီဂွင်ကဒီတစ်ဖက်ကထိုင်းနိုင်ငံကမက်ဆမ်လဲလို့ခေါ်တယ်တော့ဟိုဒီအခုစခန်းကျတော့ဒီတင်ရင်အခေါ်ရကြတော့ဟိုမရထဘောနော်မရထစခန်းပေါ့ဟိုကလည်းဒီကလည်းသူတို့ထွက်ပြေးတယ်အဲတပည့်တော်တို့မပြေးဘူးဗာပြလာဆိုတော့မြင့်ခံနေတော့တို့လည်းပြေးလို့မလွယ်ဝဲလူမျိုးဖြစ်တာပေါ့နော်အာတို့ကဒီမိစတဲ့စခန်းကိုပဲတို့ဝင်ဖို့တို့ကြိုးစားနေတာပေါ့နော်အာဟုတ်တယ်တို့အထက်နော်ဒီမနီမဝင်ဘူးအဲ့ဒီမှာစခန်းတစ်ခုရှိတာအဲ့ဒီဥစုထားလို့ခေါ်တယ
်
တို့အဲ့ဒီစခန်းကိုပြန်ပြီးတော့ပူပေါင်းမယ်ပြန်ဝင်မယ်လို့တော့ကျွန်တော်တို့ယူဆတာပေါ့နော
်မြန်မာဘက်အချမ်းတန်လင်းမြစ်ကန်တလျှောက် KNU တပ်မ9နဲ့မဝေးလာတဲ့နေရာတွေကစစ်တပ်အခြေဆိုင်စခန်း6ခုထက်မနည်းကျန်နေသေးတယ်လို့လည်းပြောပါရယ်တချို့စစ်စခန်းတွေကတော့တစ်ခုနဲ့တစ်ခုပူးပေါင်းပြီးခြေကုပ်ယူထားပုံရတယ်လို့လည်း KNU ဘက်ကပြောပါရယ် KNU တပ်မ9ဟာမတ်လ29ရက်နေ့ကလည်းစစ်တပ်စခန်းတစ်ခုဖြစ်တဲ့ပီမူတာစခန်းကိုသိမ်းပိုက်ခဲ့ပါသေးတယ်အချိန်တစ်လအကြာဒီကနေ့မှပဲနောက်ထပ်စခန်းတစ်ခုဖြစ်တဲ့မေရထာစခန်းကိုသိမ်းပိုက်ခဲ့တာဖြစ်ပါရယ်တပ်မ9တပ်တွေနဲ့ဖာပွန်မြို့အနီးတစ်ဝိုက်မှာလည်းစစ်တပ်နဲ့တိုက်ပွဲတွေနေ့စဉ်လိုဆက်ဖြစ်နေတယ်လို့လည်းဒုပုံမူကြီးစောကလေတို့က VOE ကိုပြောပါတယ်။အဲ
တိခမှုအပိုင်းတော့ကြိုကြကြိုကြရှိတယ်ဒီနေ့ဟို ဟိုနေရာတနေရာဟိုတနေရာဟိုတနေရာအဲ့လိုမျိုးပဲဟိုဟိုပြည့်ကြတာမျိုးရှိတယ
်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်း KNU ရဲ့တပ်မဟာအသီးသီးနဲ့စစ်တပ်ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်စစ်တပ်ဘက်ကလည်း KNU တပ်မ1တပ်မ3နဲ့တပ်မ5ထိချုပ်နယ်မြေတွေပေါ်လေကြောင်းကနေတိုက်ခိုက်ဗုံးကျဲခဲ့တဲ့အတွက်အရက်သား20ထက်မနည်းသေဆုံးခဲ့ပြီးကရင်ဒေသခံတောင်းတဲ့ချီပြီးဘေးလွတ်ရာမှာထွက်ပြေးတင်းရှောင်နေကြရပါတယ်ရှင်
တန်းချီဆိုင်တရင်တော့မှအေးမှပြောပြခဲ့တာပါခဏခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲတရင်ကိုလည်းပြောပြကြပါလေကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းမှာတပ်မတော်နဲ့ KNY အကြတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမှာစစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားရာနေရာတွေမှာတင်းရှောင်နေတဲ့စစ်ပြေဒုက္ခသည်တွေစီလူမှုအသင်းအဖွဲ့တွေတွားရောက်ကူညီဖို့အတွက်လည်းအကန့်အသတ်တွေရှိနေပါတယ်ဒီအကြောင်းရန်ကုန်ကပြောပြတဲ့တရင်ကိုတော့ကုသညုံကပြောပြပေးပါမယ်ခင်ဗျာ
ပမောခိုင်မုံမောင်မြို့နယ်မြို့သစ်ကုန်းလုံးနဲ့စီဟတ်ကြီးရွာတွေအနီးမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီကနေ့၄ရက်မြောက်နေ့မှာလည်းပြင်းထန်နေပါတယ်စစ်တပ်ဘက်ကလေကြောင်းကပါဆက်ပြီးတော့တိုက်ခိုက်နေတယ်လို့တိုက်ပွဲဖြစ်ပွားရာနေရာကဒေသခံတူက VOA ကိုပြောပါတယ
်အဲမြို့သစ်နယ်ကုန်းလုံးဟောက်ပေါင်းချင်တာဒီနေ့မနေ့မိုးလင်းတာနဲ့ပြစ်တာခုတ်ထိပါဒီနေ့တနင်္ဂနွေဟောလင်းကြရည်နဲ့ပုံလာကြတဲ့ဟတ်စကီကြီးကမနေ့နဲ့လာပြတာလေတိုးစီပိုင်နေတော့မှာအကြီးအကျယ်ဟိုပြစ်တာဒီနေ့အကျယ်ဆိုတာ3ရက်ပေါ့လင်းပြန်နဲ့ဆိုနေရောညရောကဲ့ပြင်တော့ဘုံလာချလည်းမသိဘူ
းမတ်လ25ရက်နေ့မှာ KIA ကစစ်တပ်ရဲ့အလော်ပုံတက်စကန်ကိုသိမ်းယူပြီးတဲ့ကမိုးမောက်မြို့နယ်အတွင်းတိုက်ပွဲတွေစတင်ခဲ့တာပါအေပရီလ17ရက်နေ့မှာတပ်မတော်ကတပတ်ကျော်ကြာတံမြန်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ပြန်လည်ညိန်သက်နေရကနေပြီးတော့ပြီးခဲ့တဲ့စနေနေ့မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ် KIA ကပြည်ညာရေးတာဝန်ခံဘုံမူကြီးနော်ဘူးကလည်းတိုက်ပွဲတွေပြင်းထန်နေစေရှိတဲ့အကြောင်းတီးပြပြောပါတယ်
ဒီနေ့ဒီအချိန်နဲ့တော့နေတိုင်းတိုက်ပွဲဖြစ်နေတဲ့ဒီအလုပ်ပုံတောင်ချေရင်းကနဲ့ဒီမေပင်ကနဲ့အဲတက်လာတဲ့တိုက်ပွဲတစ်သားတွေကိုခုခံတဲ့တိုက်ပွဲရှိပါတယ်။ဒီလေလောက်ကနေတော့ဒီလင်းနေချီနဲ့လေကြောင်းနဲ့တိုက်ခိုက်တယ်။ဒီပြန်တန်တန်တို့တိုက်ခိုက်တာရှိပါတယ်
။မိုးကောင်းမျိုးနဲ့သုံးပိုင်ကွာမှာတက်မတော်ရင်နန်းကို KIA ကမိုက်ခွဲတိုက်ခိုက်တဲ့သတင်းတွေကချင်မီဒီယာအချို့မှာဖော်ပြကြပြီးမြဲဘုံမကြီးတော်ဘူးကအောက်ခြေကသတင်းတက်လာတာမရှိသေးကြောင်းနဲ့ဒီကနေ့မှာတော့မိုးမောက်မြို့နယ်ကတိုက်ပွဲသတင်းသာရရှိသေးကြောင်းပြောပါရယ်မိုးမောက်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်မလို့မြို့သစ်ကုန်းလုံးနဲ့စီဟအပါဝင်ရှမ်းရွာ၁၂ရွာကအနည်းဆုံးလူ2000လောက်ဗမော်မိုးမောက်နဲ့မန်တောင်ရွာတွေကိုတိတ်ရှောင်နေရတဲ့ကြောင်းမိုးမောက်ဒေသခံတူက VOA ကိုပြောပါရယ်လူမှုအသင်းအဖွဲ့တွေအနေနဲ့စစ်ရှောင်တွေကိုကူညီထောက်ပံ့ဖို့လည်းခက်ခဲရှိနေတယ်လို့သူကဆိုပါရယ်
သူတို့ကဟာရက်ခအပွဲကြီးတွေကကူညီနေတယ်ဒါမှလည်းဆက်ကြတော့မူမောင်မြို့ကလည်းမှအဲ့လိုဖြစ်ဆောင်ကူညီရေးတွေကိုလာလို့ရှိရင်သူတို့ကအကြောင်းကြားရမယ်ဆိုပြီးတော့ပြောထားတော့ဟို NGO တွေလူမျိုးတွေမဟုတ်ဘူးရေးဥပဒေစည်းရင်းနေပေးရမယ်ပေါ့လေကူညီနဲ့ပုံစံနဲ့ဘယ်လိုကူညီမလဲဆိုရတာဆိုအပြီးစိတ်ကိုသူတို့ကအရင်အကြောင်းကြားပြီးမှဝင်လာရမယ်ပေါ့လေအဲ့လိုဆိုတော့မူမောင်မန်တော်ဆိုရဲ့ရွာမှာတော့ရွာကကြီးကပဲအဓိကထားပြီးကူညီနေရတဲ့အချိန်ကနေဝင်လာလို့မရအောင်ဖြစ်နေ
ခရစ်ယာန်ဘာသာဝင်ကချင်လူမျိုး900ကျော်ကတော့မိုးမောင်မြို့ကိုအများစုတိတ်ရှောင်နေပြီးတော့သူတို့ကတော့ခရစ်ယာန်ဘာသာရေးအသင်းဖွဲ့တွေကအဓိကထားကူညီနေတယ်လို့တိတ်ရှောင်သူတချို့ကတော့ဗမော်မြို့ကဆွေမျိုးတွေရှိရာကိုတွားရောက်နေထိုင်နေကြပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာတွေကဗမော်မြကြီးနားကားလန်းကမိုးမောင်မြို့နယ်မြို့သစ်ကုန်းလုံးနဲ့စီရရွာတွေအနီးမှာဖြစ်ကြပါတယ်။စီရရွာအထက်ပိုင်းနမ်တိန်တာလီနွမ်းလန်းစတဲ့ကြီးရွာတွေကတော့တက်ကြီးရွယ်အိုတွေကလေးတွေနဲ့ကိုယ်ဆောင်တွေကိုဘေးလွတ်ရာကိုပျောက်ရွှေ့နေထိုင်နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်။မိုးမောင်မြို့နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာစေရေးအရရေးပါတဲ့အလော်ပွန်စခန်းကိုနှစ်ဖက်တပ်တွေထိန်းချုပ်နိုင်ရေးကြိုးပမ်းနေကြတာဖြစ်တဲ့အတွက်တိုက်ပွဲတွေဟာရေရှည်ဖြစ်ပွားနိုင်ကြောင်းတချို့ကလည်းသုံးသပ်နေကြပါတယ်ခင်ဗျာ
။ကိုသားညုံဦးပြောပြပေးခဲ့တော့ခင်ဗျာ။အခုတော့ Vice of မြန်မာသတင်းဌာနအဒီတာချုပ်ဖန်ခံရတဲ့သတင်းကိုပြောပြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းလောကတွေကသူတွေဖမ်းဆီးစစ်ဆေးခံနေရပါတယ်။ဒီကနေ့မနေ့ပိုင်းကလည်းမန္တလေးအခြေစိုက် Voice of မြန်မာသတင်းဌာနကအက်ဒီတာချုပ်နဲ့သတင်းတောက်တဦးကိုအာဏာပိုင်တွေကမေးမြန်းစရာရှိတယ်ဆိုပြီးခေါ်ဆောင်သွားပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခမောင်စိုးမင်းကပြောပြပေးပါမယ်ခင်ဗ
ျ။အခုရပိုင်းသတင်းလောကတွေကသူတချို့ကိုဖမ်းဆီးစစ်ဆေးနေတာမှာဒီနေ့လည်းမန္တလေးအခြေစိုက်သတင်းသမားနှစ်ယောက်အဖမ်းခံရပါတယ်။မြန်မာနိုင်ငံသတင်းတွေကိုအွန်လိုင်းပေါ်မှာတင်ပြနေတဲ့ Voice of Myanmar သတင်းဌာနကအယ်ဒီတာချုပ်ကိုနေလင်းလိုလူသိများကြတဲ့ကိုနေမျိုးလင်းနဲ့သတင်းတောက်တဦးကိုအာဏာပိုင်တွေကဒီနေ့မနေ့ကခေါ်ဆောင်သွားတဲ့အကြောင်းကိုနေလင်းရဲ့ဇနီးဖြစ်သူမတ်ဇာနီမန်က VOA ကိုပြောပါတယ်
ပေါ်လာတော့ဟုတ်တယ်ဒါမဲ့သူ့ကိုဖမ်းလိုက်တာလားဟိုကဘာလို့လဲဘာမှမသိသေးတဲ့ခါကျတော့လေညီမဟိုသူကတော့ညနေထိညနေကျရင်ပြန်ပို့ပေးမယ်ပေါ့နော်ခဏသူမေးစရာရှိလို့ဒီတိုင်းဆွေးနွေးစရာရှိလို့ဆိုပြီးတော့မှအဲ့လိုမျိုးပဲခေါ်သွားတာဆိုတော့လေညီမဟိုလိုတော့တိကျမသိသေးဘူးကိုနေလင်းနဲ့လည်း အဆက်အသွယ်လေးလုံးဝမရသေးတော့လေ
ကိုနေလင်းနဲ့အတူသတင်းတောက်တူကိုညနေပိုင်းမှာပြန်ပို့ပေးမယ်ဆိုပြီးအာနာပိုင်းတွေကပြောဆိုသွားပေမဲ့ညနေ6နာရီအထိပြန်မရောက်သေးဘူးလို့မတ်ဇာနီမန်ကပြောပါတယ်ကိုနေလင်းဟာ Voice of Myanmar သတင်းဌာနကိုတီထောင်သူလည်းဖြစ်ပါတယ်ပြီးခဲ့တဲ့ NLD အစိုးရလက်ထက်2020ခုနှစ်မတ်လ30ရက်နေ့ကလည်းရခိုင်လက်နက်ကင် AA အဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးတော့မန္တလေးတိုင်းရဲတပ်ဖွဲ့ကအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့တရားစွဲဆိုထောင်ချခံခဲ့ရပြီးနောက်2020ခုနှစ်ဧပြီလ9ရက်နေ့မှာပြန်လွတ်မြောက်လာခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တွေကိုဖမ်းဆီးတာတွေသတင်းဌာနတွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေဟာမီဒီယာတွေရပ်တန့်သွားအောင်ပြားပေးနေတာဖြစ်တယ်လို့လည်းသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းဦးမြင့်ကျော်ကသုံးသပ်ပါတယ်
ဒရင်ကနာရေရနာသွားအောင်ဒါဟိုလှုပ်ဆောင်တဲ့ဟာဖိအားပေးတဲ့ဟာလို့ကျွန်တော်မြင်ပါဒရင်ဌာနတွေအခုလည်းတချို့အွန်လိုင်းဒရင်ဌာနတွေရပ်သွားတာရှိရတယ်ဟိုဥမာမောင်ရကိစ္စဆိုရုံးဝင်စီခံပြီးတဲ့နောက်ရနာကိုဆုံးဖြတ်လိုက်တော့ဗောနော်နောက်နှစ်ခုလောက်လည်းရှိအောင
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေမှာဒရင်ယူနေစဉ်ဒရင်တောက်တွေဖမ်းဆီးခံရတာသူတို့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးတာတွေလုပ်နေတာမှာဖေဖော်ဝါရီလတရက်နေ့ကစလို့ဒီနေ့အထိတနိုင်ငံလုံးမှာဖမ်းဆီးခြင်းခံရတဲ့သတင်းတောက်80ထက်မနည်းရှိပါတယ်။အဲ့ဒီအထက်ကအယောက်30လောက်ပြန်လွတ်မြောက်လာပေမဲ့အယောက်40ကတော့တမတော်အချီညိုပြက်စီအောင်ရေးသားပြောဆိုမှုရာဇသက်ကြီးဥပဒေပုံမှ905ကကြီးနဲ့အမှုဖွင့်ကအကျဉ်းထောင်တွေနဲ့စစ်ကြောရေးစခန်းတွေမှာစစ်မေးဖမ်းဆီးခံထားရပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှ905ကကြီးနဲ့ဖန်ဝရန်ထုတ်ခံထားရလို့ထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာသတင်းလွှာတွေတင်ဆက်ပြီးမှတော့အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမို့အင်္ဂါညစကားဝိုင်းနဲ့စကြရအောင်ပါစစ်အာဏာသိမ်းအာဏာသိမ်းစစ်ကောင်စီနဲ့စပြီးဆွေးနွေးပြောဆိုဖို့ဆိုရင်အနေဆုံးအဆင့်ဖမ်းဆီးထားသူအလုံးကိုလွတ်ပေးဖို့နဲ့လူသားမျိုးနွယ်စုအပေါ်မှာကျွလွန်နေပြမှု Crime Against Humanity အဆင့်အထိရောက်ခဲ့တဲ့လောက်ရတဲ့အတွက်တာဝန်ယူမှုတာဝန်ခံမှုရှိရေးသိကြတယ်ဆိုတော့မှစကားပြောလို့ရမယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်ပြီးသွားတဲ့အာဆီယံအစည်းအဝေးထုတ်ပြန်ချက်အပေါ်အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားလူမှုအနေနဲ့ဒီအစည်းအဝေးထုတ်ပြန်ချက်အပေါ်ဘလို့သဘောထားတဲ့ပြည်ပရဲ့ဖိအားနဲ့ဝင်ရောက်ဆွဲဖွဲ့ဆောင်ရွက်မှုတွေကိုဘလောက်အထိမျောလင့်တဲ့စရတွေနဲ့ပတ်သက်ပြီးတနင်္လာနေ့မြန်မာစံတော်ချိန်ညပိုင်းမှာဒေါ်စင်မအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗ
ျဒေါ်စင်မအောင် UI နဲ့ဆက်သွယ်မေးမြန်းဆွေးနွေးခင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ပါဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီမကြသေးခင်ကပြီးသွားတဲ့အာဆီယံစီဝေးပေါ့နော်အာဆီယံစီဝေးပြီးဒီမှာတို့အလဲကြောက်ကြဘူးနိုင်ငံရဲ့ထုတ်ပြန်ချက်ထွက်လာတယ်အဲ့ဒီထုတ်ပြန်ချက်မထွက်ခင်ဖြစ်မယ်ထင်တယ်ဒီဒေါ်စင်မောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်ပဆိုင်ပူးပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆဆာကနေပြီးတော့ဒီစီဝေးရဲ့သဘောထားနဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်ထွက်လာဆိုတော့သူကအာဆီယံစီဝေးကနေထွက်လာတဲ့ထုတ်ပြန်ချက်ကိုသူကြိုးဆိုတယ်ပေါ့နော်အဲ့လိုမျိုးသူရထုတ်ပြန်ချက်မှဆူထားတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဖန်တာတွေတွေ့ရပါတယ်ဆိုတော့သိကျင်တာကဒီအာဆီယံစီဝေးရဲ့ထုတ်ပြန်ချက်အပေါ်မှာလူသားညီညွတ်ရေးအစိုးရ NUG ရဲ့တည်ရဝင်ထုတ်ပြန်ချက်ကိုသိရစီခင်ဗျဟု
တ်ကဲ့အခုဒီမေးခွန်းအတွက်ကျေးဇူးတင်ပါတယ်ခင်ဗျနည်းနည်း confuse ဖြစ်ကြလို့ပါဒီထုတ်ပြန်မှုနဲ့ပတ်သက်လို့လေအဓိကကတော့ NUG အစိုးရအဖွဲ့ရဲ့အဲ့တော့ဒါကျညာကျနေပတ်သက်လို့ကျမတို့ဒီနေ့ပဲ NUG ရဲ့ cabinet အစည်းအဝေးရှိပါတယ် cabinet အစည်းအဝေးမှာကျမတို့ကအဓိကတော့ဒီ ASEAN ကောင်းဆောင်ပိုင်းတွေရဲ့သဘောထားမှတ်ချက်တွေကိုကျမတို့တနိုင်ငံချင်းစီကတော့ပုံသဏ္ဍာန်တစ်မျိုးစီဖြစ်ပါတယ်တချို့နိုင်ငံတွေရဲ့သဘောထားအမြင်တွေကတော့အားရကောင်းတယ်ပေါ့နော်တချို့နိုင်ငံတွေကတော့အားရဆရာမကောင်းဘူးအဲ့ဒီလိုဂျားတွေမှာမှ consensus သဘောမျိုးယူလိုက်တဲ့အခါမှာနောက်ဆုံးထွက်လာတဲ့ result ပေါ့နော်နောက်ဆုံးထွက်လာတဲ့အဲကွန်ဆန်ဆက်ချက်ချက်၅ချက်ပေါ့နော်ဒီ၅ချက်ကတော့အဲအားရစရာမကောင်းဘူးဒါဝေဖန်စရာတွေဖြစ်တယ်ဆိုတဲ့အားပေါ်မှာကျွန်တော်တို့နားလဲသဘောပေါက်တယ်တိုးတော်လည်းပဲတနိုင်ငံချင်းစီအရအင်မတန်တက်ကြွပြီးတော့ပြည်သူလူထုနဲ့အတူရက်တည်တယ်ဆိုတဲ့အကြောင်းခုလိုလေးလေးထုတ်ဖို့ပြောဆိုလာတဲ့အာဆီယံကောင်းဆောင်တွေလည်းရှိပါတယ်အဲ့တော့ဒါအဒီနှစ်ခုကိုတော့ကျွန်တော်တို့ဖွဲ့ကြတော့အတိမတ်ပြုရရှိပါတယ်ဒီအတွက်ကြောင့်မို့လို့ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တော့ဟောပေါ့နော်သဘောထားထုတ်ပြန်ချက်မထုတ်ပြန်မယ်နဲ့ကျွန်တော်တို့အစိုးရအဖွဲ့ရဲ့
အဲဟိုဘယ်တော့ခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်အုံနေနဲ့ဒီကိစ္စကိုသဘောထားမကြခင်ထုတ်ပြန်ဖို့ရှိပါတယ်အခုဒီပြောရင်းနဲ့ဆွေးနွေးနေစဉ်ကာလမှာကိုပဲထုတ်ပြန်ပြီးတော့တက်ဆိုင်ရာအာဆီယံခေါင်းဆောင်လို့စီကိုပြုလုပ်သွားဖို့ရှိပါတယ်ဝန်ကြီးချုပ်ဦးမန်းနေနဲ့ထုတ်ပြန်သွားဖို့လို့ရှိပါတယ်ဆိုတော့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဘာဆိုတော့ကျွန်တော်နဲ့အခ
ာတိနဲ့စောင့်ကြည့်ရမယ်အနေအထားမျိုးရှိတယ်။အဲနောက်ပြီးတော့ခါကြတော့ခုနပြောတဲ့လူသားချင်းစာနာထောက်ထားမှုအကူအညီကိုအဟာစင်တာနေပြီးတော့ပေးသွားမယ်ဆိုတာတွေလည်းကျမတို့ကရင်းပယ်ကြမရှိဘူး။မူအားဖြင့်လက်ခံစရာရှိတယ်။သို့တော်လည်းပဲအာဆီယံအနေနဲ့သတိချက်တင်တာကဒီ humanitarian crisis လို့ပြောတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြံတဲတွေနော်ဒီ IDB စသဖြင့်ဒီလိုဒုက္ခတွေဖြစ်လာရခြင်းရဲ့မူရင်းပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အာဏာသိမ်းစစ်ကောင်ဆောင်တွေရဲ့လုပ်ရက်တွေနောက်ပြီးတော့ဒီမြန်မာနိုင်ငံရေးမှာစစ်တပ်ကအငြင်းတန်းဥဆောင်တဲ့အခက်အခဲမှာပါနေရဆိုတဲ့ကိစ္စတွေဒီကိစ္စတွေကသာလေ humanitarian crisis ကိုဖြစ်စေတဲ့အကြောင်းရင်း root cause ပေါ့နော်ဒီ root cause ကိုမမေ့စေချင်ဘူး root cause ကိုဖြေရှင်းတဲ့အရာမှာဒီအရင်းအမြစ်ပြဿနာကြောင့်ဖြစ်ပေါ်လာတဲ့တိုင်းပြခိုင်းနာပြဿနာဖြေရှင်းရဲ့မူရင်းမြစ်ပြဿနာကြည့်ပေါ်ကမျက်ွယ်ပြုတ်သွားတာမျိုးဖြစ်တယ်လို့ဆိုတော့ကျမတို့ဟိုထောက်ပြမယ်အချက်တွေပါပါတယ်။အဲနောက်တစ်ခုကကြတော့ဒီဟိုပါပေါ့ဒီဖန်စီထိန်းသိမ်းခံထားရတဲ့ခေါင်းဆောင်တွေနဲ့ပတ်သက်လို့ထုတ်ပေါ်ပြောဆိုသွားခြင်းမရှိတော့မှကျမတို့ငွေပြန်ပြီးတော့ဟိုပေါ့နော် complaint လုပ်ထားတဲ့သဘောအချက်လက်မျိုးတွေပါပါမယ်။နောက်တစ်ခုကကြီးညာချက်ရဲ့ပထမချက်ထဲမှာပါတဲ့ violence ပေါ့နော်အကြမ်းဖက်မှုတွေကိုမူနှစ်ဖက်ကမပြုတ်လို့ခုလို့ဆိုတဲ့သဘောမျိုးကြီးပါတဲ့အချက်ပေါ်မှာကျမတို့တန့်ွက်သွားဖို့လို့ရှိပါတယ်။ဒီအကြမ်းဖက်မှုတွေ balance ဒီဒီအာဏာသိမ်းစစ်ကောင်ဆောင်တွေကပဲလက်လက်မဲ့ငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူလူထုအပေါ်မှာတစ်ဖက်သက်ကျူးလွန်နေကျူးလွန်မှုဖြစ်တယ်။ဒါကြောင့်မလို့ဒီပေါ်တော့သူ့ OD လို့ပေါ့ဒီသက်ဆိုင်ရာပါတီဒီလိုပြောတဲ့အနေအထားမျိုးကကျမတို့ကလက်ခံနိုင်စရာမရှိဘူး။လက်ရှိမြေပြင်ပကတိအခြေအနေနဲ့တင့်ကွာနေတဲ့ဆိုတဲ့ကိစ္စမျိုးကိုကျမတို့ထောက်ပြပြီးတော့ပြောဆိုလို့ရှိပါတယ်။ဒါအကြမ်းများဖြစ်ကျမတို့
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်တို့ဒီတွေ့ဆုံဝင်မြန်ကန်တန်လွှင့်တဲ့ချိန်ကြာတော့ဒီချက်တွေကိုလူလူကသိရှိပြီးသားဖြစ်ပါလိမ့်မယ်ဆိုတော့ဒီအာဆီယံစည်းဝေးမတိုင်ခင်ကလည်းပဲဒါကအာဆီယံဆိုတာကဟာလာတစ်လုံးကျွန်တော်တို့တွေလူလူကနားလည်လာတာကဒေတာတွေမှာနားလည်လာတာကဘာကနားလည်လာတာကဖေဖာတိုင်းကစက်ကူကြပေါ့လीနော်ဘာမှအစွဲရှိဘူးဩဇာအာဏာမရှိဘူးဘဝမဆွေရေးဆိုတာတွေဘာတွေရှိတယ်ဆိုတော့အာဆီယံစည်းဝေးကနေပြီးတော့အများကြီးထွက်လာလိမ့်မယ်လို့ညှော်လင့်မထားကြတော့ညာလဲပဲဟလာအနေနဲ့အများဆိုသလိုတော့ဟလာဒီအချိန်မျိုးမှာပြောပြီးမှာဒီလောက်ကြီးဖြစ်နေတဲ့အချိန်မျိုးမှာပထမဦးဆုံးနိုင်ငံတကာအစည်းအဝေးဖြစ်တယ်အနာသိစစ်ကောင်စီခေါင်းဆောင်ပွဲနဲ့သွားတက်တယ်ဆိုတော့အားလုံးကစောင့်ကြည့်ကြတာပေါ့နော်အထူးသဖြင့်မြန်မာလူထုကစောင့်ကြည့်ကြတာပေါ့ဆိုတော့ဒီအာဆီယံစည်းဝေးနဲ့ပတ်သက်ပြီးတော့ NUG ကမြန်မာလူထုကိုဒီအစည်းအဝေးပေါ့ဘယ်လိုနားလည်သင့်တယ်ဘယ်အချက်ကိုယူသင့်တယ်လို့ပြောချင်ပါတယ်ခင်ဗျဟ
ုတ်ကဲ့အဓိကအပြင်တော့အခုအာဆီယံရဲ့အခြေအနေပေါ့နော်အာဆီယံရဲ့ကျွန်တော်တို့လိုပဲ10နှစ်15နှစ်ကအခြေအနေနဲ့အခုလက်ရှိအခြေအနေကလည်းမတူတော့သလိုပေါ့ဗျာအခြေအနေကလည်းမတူဘူးမြန်မာပြည်ရဲ့နိုင်ငံရဲ့အခြေအနေကလည်းဟိုပေါ့နော်မတူဘူးဆိုတော့ကျွန်တော်တို့ပြောချချင်ပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အာဆီယံရဲ့ချာတာပေါ့နော်ချာတာကကျွန်တော်တို့ကထူးခြားတဲ့အချက်ဖြစ်တယ်အဲ့မဲ့ဒီကြတဲ့အချက်မှပါပါလဲဆိုတဲ့အခါကျတော့ကျွန်တော်တို့ထောက်ပြတဲ့အချက်မှလည်းပါပါတယ်။နောက်ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်မှုနဲ့နောက်ပြီးတော့ constitution နဲ့ government ပေါ့နော်ဖွဲ့အခြေခံဥပဒေအခြေခံနဲ့အစိုးရဖွဲ့စည်းမှုတွေရှိဖို့လို့ good governance ဆိုစရှိတဲ့ဖြစ်ပေါ်တော့ဒီမူရေအပေါ်မှာအခြေခံတဲ့ ASEAN Charter ဆိုတာရှိနေခဲ့ပြီဖြစ်ပါတယ်။ဆိုတော့ဒါကတော့ဒီ ASEAN Charter အပေါ်မှာဒါရင်းနှောင်းဥသိမ်းစိန်ပေါ့နော်ဥသိမ်းစိန်ကိုလည်းဒါလက်မှတ်ရေးထိုးပေးကြတယ် ASEAN ခေါင်းဆောင်တွေဒါမဲ့သဘောတူရေးထိုးခဲ့ကြဖြစ်ပါတယ်ဆိုတော့ဒီ guideline principle လို့ပြောရမယ်အဲဒီ charter တစ်ခုရှိနေတယ်ပေါ့နော်ဒါကတော့ထူးခြားချက်ပေါ့ဒီခင်ကလည်းမထူးခြားချက်ဆိုတော့တစ်ဖက်ကလည်းမရှိနေလဲဆိုတဲ့ခါကျတော့ဒီ charter ကို night ကိုကဒီ charter ကို night နာဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ဘယ်လို accountable လုပ်မလဲပေါ့နော်ဘသူကတာဝန်ခံလဲဆိုတော့ accountable mechanism ကတော့ဒီ charter ရဲ့ action ပြောလို့ရတယ်ပေါ့ဆိုတော့ guideline တော့ရှိတယ်တော့လည်းပဲဒီ guideline ကိုမလိုက်နိုင်ဘူးဆိုလို့ရှိရင်အရေးဆောင်ရွက်မယ်accountable mechanism ကတော့အားနည်းချက်ရှိနေပြီးတယ်ဆိုတာကိုတွေ့ရတယ်။ဆိုတော့အများကြီးတော့မျှော်လင့်လို့မရဘူး။သို့တော်ညာလည်းပဲမြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတစ်ခုဖြစ်တယ်။ဒါကြောင့်ဒေသတွင်းနိုင်ငံတစ်ခုရဲ့ပြဿနာကိုဖြေရှင်းတဲ့အခါမှာဒေသတွင်းအဖွဲ့အစည်းတစ်ခုရဲ့စူးစမ်းအထောက်အပံ့ကတော့မဖြစ်မနေလိုအပ်တယ်ပေါ့ ဒီစူးစမ်းအထောက်အမှုတွေမှာမရဘူးဆိုတော့တခြားနည်းနဲ့အဲကျွန်တော်တို့စူးစမ်းကြမယ်ပေါ့ဆိုတော့အခါကျတော့ဒီအာဆီယံကျွန်မနားလည်ထားတာကတော့ကမ္ဘာနိုင်ငံကြီးတွေအောက်ပေါ့နော်အပါဝင်ခုနကပြောတဲ့ကမ္ဘာကုလသမဂ္ဂကလည်းဒီတိုင်းမှာဒေတာတွေမှာရှိနေတဲ့ဖွဲ့စည်းတစ်ခုရဲ့စူးစမ်းအထောက်အမှုပေါ့ဒေတာတွေနိုင်ငံနိုင်ငံဖြစ်တဲ့မြန်မာနိုင်ငံရဲ့သူ့ရဲ့ဒေတာတွေသူ့ရဲ့ဖွဲ့စည်းကိုဒေတာတွေလို့အခြေခံတဲ့အာဆီယံရဲ့အဲမိသားစုဝင်ဖြစ်နေတဲ့နိုင်ငံတကာနိုင်ငံအနေနဲ့ဒါစူးစမ်းအထောက်ကြီးတဲ့စူးစမ်းအထောက်အမှုတစ်ခုလိုပဲအဲကျွန်တော်တို့မြင်ပါတယ်ဆိုတော့အာဆီယံမှာတော့စီရေးရပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်ဖြစ်သူ့ဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြမှာဒီလိုပြင်းထန်တဲ့အခြေအနေဆောင်ရွက်မှုမျိုးလုပ်နေလို့ကမရှိတာကတော့ကျွန်တော်တို့ဒါအားလုံးအတွေ့အကြုံရအောင်အဖြစ်သတ်မှုရအောင်သိရှိထားပြီးဖြစ်ပါတယ်သို့တော်လည်းပဲနောက်ထပ်ဒီချက်ပူတဲ့ကမ္ဘာမိသားစုအတိုင်းပိုင်းကနေအခြေအနေဆောင်ရွက်မှုမျိုးလုပ်ဖို့ဆိုရင်တော့ဒေတာတွေအဖွဲ့အစည်းတစ်ခုကိုတဲ့စူးစမ်းအထောက်အမှုကိုအချိန်ပေးသင့်တယ်လို့ကမ္ဘာနိုင်ငံတွေကပြင်ယူစပုံရပါဒါကြောင့်မို့လို့ဒီလိုစူးစမ်းအထောက်ကြတယ်ဆိုတော့ဒီဘက်နားလ
ည်းဟိုနောက်ဆုံးအချက်ပြောသွားတဲ့ဟာကအတော်လေးကိုအချိန်နဲ့ကိုက်ညီတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ဟိုအခုကပြည်တွင်းမှာလည်းပဲဟာလာအနာသိန်းတော်ကိုဆန့်ကျင်နေဒီမိုကရေစီပြန်ဖြစ်လာဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကလည်းပဲအပြင်းထန်ဆက်ဖြစ်နေတာပဲဖြိုခွဲတာတွေနေနေတာတွေကလည်းပဲအပြင်းထန်ဆက်လုံနေတော့မယ့်စစ်ကောင်စီဘက်ကလည်းကျွန်တော်လူလူအနေနဲ့ကလည်းပဲဒီနိုင်ငံတကာကဟာလာဝင်ပြီးတော့ဆွတ်ဖက်ပေးဖို့ဆိုတဲ့ဟာကိုလူလူကတောင်းဆိုကြတယ်မျှော်လင့်ကြတယ်ပေါ့ဒါကအဲနိုင်ငံမှာမဆိုဒီလိုပဲရှိမှာပါဗျာဒီမှာလူတွေလူမျှော်လင့်ကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထူထောင်ရေးလိုလားတဲ့စစ်အာဏာသိမ်းတာကိုစန့်ကျင်ကောက်ကွက်တဲ့လူလူအနေနဲ့နိုင်ငံတကာဖိအားကိုဘလောက်အထိမျှော်လင့်လို့ရကြလဲဘလောက်အထိအားကိုအားထားပြုသင့်တယ်လို့ဒေါ်စင်မောင်တို့လူသားညီညွတ်ရေးအစိုးရကပြောချင်ပါတယ်ခင်ဗျအ
ဓိကတော့ပြပကအားဆိုတာပြည်ဝင်ကလှုပ်ရှားဆောင်ရွက်မှုမရှိဘဲနဲ့ထောက်ခံမှုထိုက်တန်နေပေါ့နော်ထောက်ခံမှုရရှိလာမှာမဟုတ်ပါဘူးအဲ့တော့ဘယ်လှုပ်ရှားမှုကိုပဲကြည့်ကြည့်ကျွန်တော်တို့ကနိုင်ငံတစ်ခုဒါမှမဟုတ်နိုင်ငံရေးစနစ်တစ်ခုဒါမှမဟုတ်လို့ရှိလို့ရှိရင်တော်လည်းတစ်ခုဝေးဖွားဖို့ဆိုတာပြည်မင်းကပဲစကြရတာဖြစ်ပါတယ်အထူးအဖြစ်ပြည်မင်းလို့ပြောရင်ခုနကပြောတဲ့ပြည်သူလူထုရဲ့နိုင်ငံရေးအင်အားစုတွေရဲ့ဒါဟန်ချက်ညီပြီးတော့ငါတို့ကတော့ဒီလိုလုပ်မှဖြစ်တော့မယ်ဒီလိုတုံ့ပြန်မှရတော့မယ်ငါတို့တိုင်းပြည်ရဲ့အခြေအနေကံကြမ္မာဟာငါတို့ကိုယ်တိုင်ပါဝင်မှတုံ့ပြန်မှရတော့မယ်ဆိုတဲ့စုံချက်တစ်ခုပေါ့နော်ဒီစုံချက်ကအရင်ကအရေးကြီးပါတယ်ဒါပြည်ရင်းရဲ့စုံချက်ပေါ့နော်ပြည်ရင်းမှာပြည်သူလူထုရဲ့နိုင်ငံရေးအင်အားစုတွေရဲ့အတက်ကြွလှုပ်ရှားတဲ့သူတွေရဲ့အဆရှိတွေပေါ့နော်ပေါင်းစုံပြီးတော့ဒီအခြေအနေကိုတော့ငါတို့ဒီလိုတုံ့ပြန်မှကြားတော့မယ်ဒါမြင်ခံနေရမယ့်အခြေအနေမဟုတ်တော့ဘူးဆိုတဲ့အနေအထားမျိုးမှာကျွန်တော်တို့စုံချက်ဖြစ်ခဲ့တာပေါ့နော်ဘေကောက်တောင်ကန္နာရဲနှုတ်တော်ကုစရေရဲ့တက်ကြွလှုပ်ရှားတဲ့သူတွေရဲ့တာမန်နိုင်ငံသူနိုင်ငံသားတွေပေါ့အလွှာပေါင်းစုံကနိုင်ငံသားတဦးချင်းစီရဲ့ဘယ်လိုပြောနိုင်ငံရေးအာဏာပေါ့ဒီအပေါ်မှာလက်မခံနိုင်မှုတွေကအရန်ကိုအရေးကြီးပါတယ်ဒါကြောင့်သာနိုင်ငံတကာကလည်းအတန်ရှင်းယူပြီးတဲ့အခါကျတော့ပို့ပြီးတော့ဒီမြန်မာနိုင်ငံရဲ့ issue ကိုအာရုံစိုက်လာတယ်ဖြေရှင်းရမယ့်အခြေချဖြစ်လာတယ်လို့အတိအမှတ်ပြုကြတာဖြစ်တယ်ဆိုတော့ဘလောက်ထိဒီခုနကအကိုမေးသွားတယ်မေးခွန်းမှာပါတယ်နောက်နိုင်ငံတကာကိုဘလောက်ညှော်လင့်လို့ရမလဲဆိုရင်နိုင်ငံတကာကိုကျမတို့စူးစမ်းအားထုတ်ရင်အားထုတ်မှုရှိသလားညှော်လင့်လို့ရတယ်ကျမတို့ပြည်ရင်းကသက်ဆိုင်တဲ့သူတွေကျမတို့ကိုယ်တိုင်ပေါ့နော်စူးစမ်းအားထုတ်မှုမရှိဘဲနဲ့တော့ဘယ်သူစီကအကိုအညီထောက်ခံမှုအားပေးမှုမှာကျမတို့ညှော်လင့်လို့မရပါဘူး
တတိယဖြစ်တော့လက်တယ်မကူခင်ကိုကအရင်ညှိရမယ့်အတိပဲပေါ့နော်တော်စင်မောင
်ဟုတ်ပါဟုတ်ပ
ါဆိုတော့အခုကတော့အားထုတ်နေကြပါတယ်တော်စင်မောင်တို့လည်းအားထုတ်နေကြတယ်လူလူကလည်းပဲအားထုတ်နေကြတယ်တာမန်လူလူကအစအားထုတ်နေကြတာတွေကျွန်တော်တို့အဝေးကနေပြီးတော့တွေ့နေရပါတယ်ဆိုတော့နိုင်ငံတကာရဲ့ဒီထိရောက်တဲ့ဝင်ရောက်ဆွတ်ဖက်မှုရှိမလာဘူးဆိုရင်မြန်မာလူလူအနေနဲ့စစ်အာဏာရှင်ကိုဘယ်လောက်အထိဆက်ပြီးတော့များတောက်ခံပြီးတော့စန့်ကြည့်နေနိုင်အောင်မှာပါလေတော်စင်မောင်ကြီး
ဒီတိုက်ပွဲကတော့ပြောရမယ်ဆိုရင်ဒီအခင်းချင်းကပေါ့ကျမတို့ဘသူနဲ့မှတိုင်ပင်မထားဘဲနဲ့ဆွေးနွေးမထားဘဲနဲ့စုံချက်တစ်ခုကိုရောက်ရှိနေတဲ့အနေအထားလို့ပြောလို့ရတယ်နားလည်မှုပေါ့နော်ကျမတို့နိုင်ငံရေးကနားလည်မှုခံစားမှုဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့ဘယ်တော့မှနိုင်ငံရေးမှာဟာလားစိတ်ဝင်စားမှပါဘူးကိုထင်ထားတဲ့မျိုးဆက်တွေကိုယ်တိုင်ကဘာပဲပြောဥဆောင်ပြီးတော့ပါဝင်လာကြတဲ့အခင်းချင်းတစ်ခုဖြစ်ပါတယ်ဆိုတော့ဒါကဘာကိုပြောချင်လဲဆိုတော့ကျမတို့တွေလာအခုအနေထားပါလဲဆိုတော့ဘသူကမှနိုင်ငံရေးမှာစီနီယာဂျူနီယာမရှိတော့အားလုံးဟာအခုနော်ဟိုဟိုးတုန်းကမျိုးဆက်တွေကနေစလို့အခုနောက်ဆုံးမျိုးဆက် generation တွေအထိကျမတို့အတိုင်းပြည်ပေါ်မှာအာဏာရှင်ချိန်မချနိုင်ရေးအတွက်လုပ်ကိုလုံးဝဖြစ်တော့မယ်ဒီလိုဝဲဟာဒီလိုဝဲမှာမှငါတို့အနိုင်မတိုက်နိုင်လို့ရှိတယ်တက်လုံးနောက်မျိုးဆက်တွေဒီမျောလင့်စရာမရှိတော့ဘူးဆိုတော့ဒါခံယူချက်မျိုးအမြင်မျိုးအမြော်အမြင်မျိုးနဲ့တော်ဒီတိုက်ပွဲကိုတိုက်နေကြတာဖြစ်တယ်။ဒါကြောင့်မနိုင်နိုင်အောင်လို့တိုက်ကြမှာဖြစ်တယ်။ဒီပွဲဟာကျမတို့တည်ရပွဲမဟုတ်ဘူး။တည်ရပွဲမဟုတ်ဘူး။ဒီတပွဲကျမတို့အနိုင်သာတော့အနိုင်ဆိုတဲ့နေရာမှာဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ဖက်ဒရယ်ပြည်ထောင်စုပြည်ထောင်ရေးအတွက်ပေါ့နော်။ဒီရီမန်ချက်ပန်းနိုင်ကိုအရောက်သွားမဲ့အနိုင်မျိုးပါ။ တော့ဒီအခင်းချင်းကိုမထူထောင်နိုင်ဘူးဆိုလို့ရှိရင်ကျမတို့တစ်သက်လုံးနောက်ဘယ်မျိုးဆက်မှပြန်လာနိုင်တော့မယ့်အနေထားမဟုတ်ဘူး။ဒါဟာအခွင့်အရေးကြီးရဖြစ်တယ်။နောက်ဆုံးအခွင့်အရေးကြီးရဖြစ်တယ်။ဒါကြောင့်မို့လို့ရှိသမျှအားသွုံခွန်ဆိုင်မလျှော်သောဆွဲလုံးလားနဲ့ဒါသွားကြမယ်ဆိုတာကျမတို့တွေ့ကြည့်ရဲ့စကားပြောကြည့်ရဲ့အဖွဲ့အစည်းတိုင်းလူငယ်တိုင်းတာမန်နိုင်ငံသားတွေရဲ့စိတ်ထဲမှာဒီစိတ်ကထိန်းထောင်နေတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီတိုက်ပွဲဟာကျမတို့ကနိုင်မှာပါ။အနိုင်ကိုတိုက်ကြမယ်တိုက်ပွဲဖြစ်ပါတယ်လို့ကျမပြောချင်တယ်။
ကျွန်တော်က88မျိုးဆက်လို့ပြောကြတဲ့မျိုးဆက်ထင်မှာပါတာပေါ့လေနော်အဲ88ကိုကျွန်တော်ကကိုယ်တွေ့မျက်မြင်ကြုံခဲ့ရတယ်ဟလာဒီနောက်ပိုင်းလှူရှားမှုတွေကိုလည်းပဲကြုံခဲ့ရတာရှိတယ်လို့ပြန်ကြားခဲ့ရတာရှိတယ်ဆိုတော့ကျွန်တော်နားလည်တော့88လှူရှားမှုကနေစပြီးတော့နောက်ပိုင်းလှူရှားမှုတွေမှာပေါ့နော်မဟာဗျူဟာနီးဗျူဟာအခိုင်အမာရှိသလားဆိုတဲ့မေးခွန်းရှိပါတယ်အဲရေရှည်အညော်မြင်ဘယ်လောက်ရှိသလဲရေရှည်ဟလာစီမံကိန်းချထားတာဘယ်လောက်ရှိသလဲဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီနေ့ကာလမှာမြို့သားညီညီဆိုရအနေနဲ့အနေအဆုံးအဖြစ်ပေါ့နော်ဒီဒေါ်လာရေးကဘယ်လောက်ကြာနိုင်တယ်ဆိုတော့ရေရှည်အမြင့်ဒါ vision ပေါ့နော်အဲ့ဒါအပါအဝင်ခိုင်မာတဲ့မဟာဗျူဟာနီးဗျူဟာတွေရှိထားပြီးပါပြီလားတော့ဆိုမဟုတ်က
ဲ့ဒါကသူကြက်ပေါ့နော်88နဲ့မတူတဲ့အခုဒီ2021မှာဖြစ်ပေါ်လာတဲ့အခင်းချင်းရဲ့သူကြက်လို့ပြောလို့ရပါတယ်ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဒါ88ကလူမှုရဲ့ legitimacy ပေါ့လူမှုရဲ့လှုပ်ရှားမှုပေါ်မှာအခြေခံပြီးတော့ပဲတွားတာဖြစ်တယ်ပေါ့နော်နောက်ပြီးတော့မှတော့အဲ့ပေါ်မှာအခြေခံပြီးတော့90ရွေးကောက်ပဲတွားတော့ဖြစ်တာအခုဖြစ်ပေါ်လာတဲ့အခင်းကျင်းကကြတော့လက်ရှိအစိုးရပြည်သူလူကနေပြီးတော့ရွေးကောက်တင်မြှောက်ဖန်ထားရတဲ့အရသာအများစုပေါ့လေနော်ဒီ2825ရာတိုင်းလုံးကတက်ကပါဝင်နေတယ်ဒါပေမဲ့အများစုကဟလာအရသာကိုလွတ်လပ်စွာရွေးကောက်တင်မြှောက်ခံထားတဲ့အရသာအစိုးရရဲ့လက်ထဲကနေပြီးတော့မှအာဏာကိုလူ ይባ ရာဖြစ်နော်88လုံးကကြတော့သူတို့ပေးထားတဲ့မဲတွေကိုမတရားလုပ်တယ်လို့မခံစားရဘူးအခုကကြတော့ခုနပြောတဲ့သူတို့ဒီကိုဗစ်ကာလကြီးမှာသက်စွန့်ဆံပြားထွက်ပြီးတော့နော်သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာထုတ်ပေါ်ခဲ့ရတဲ့မဲတွေကအာပေါ့နော်မထော်မနဲလုပ်တယ်ဒါတယောမော်ကလုပ်တယ်ဆိုရဲခံစားချက်ပေါ့နော်ဒီအမြင်ကလည်းရှိတယ်ဆိုတော့ဒါကတစ်ချက်အဲ့ဒီ legitimacy ကတော်တော်လေးအဲကောင်းတယ်ပေါ့နော်အားတာတဲ့ချက်ဖြစ်တယ်လို့လွန်ခဲ့တဲ့9နှစ်အတွင်းမှာကျမတို့ရခဲ့တဲ့အတိုင်းပြီးအုပ်ချုပ်တယ်အဲနောက်ပြီးတော့တော်တော်ကိုယ်စားလှယ်ပြုလုပ်ခဲ့တဲ့အတွေ့အကြုံတွေဒီလူလူနဲ့ကြားမှာရှိခဲ့တဲ့ကျမတို့ရဲ့ဆက်ဆံရေးတွေပေါ့နော်ဒါတွေကလည်းကျမတို့တွေပြီးဆောက်ထားပြီးသားဖြစ်နေတယ်ဘယ်လိုလုပ်ရမလဲဘယ်လိုတိုင်ရမလဲအဲ့တော့ခုနကပြောတဲ့မဟာဗျူဟာနီးဗျူဟာနဲ့ပတ်သက်လို့ရှိရင်လည်းကျမတို့ကဒီ21အရာစုပင်လို့ပေါ့နော်မဟာဗျူဟာရေးကိုစဉ်းစားမယ်ဆိုလို့ရှိရင်ဒီမဟာဒီနိုင်ငံရေးကိုစဉ်းစားမယ်ဆိုတိုင်းသားရေးဖက်ဒရယ်ရေးကိုဖယ်ထားပြီးတော့အဲ့ဒီတိစောက်ရေးနဲ့ပြည်ပြောင်းလဲရေးကိုကျမတို့စဉ်းစားလို့မရပါဘူး။ဒီနှစ်ခုကပွဲကြားလို့မရဘူး။ပြည်ပြောင်းလဲရေးလုပ်မယ်၊မြန်မာပြည်နိုင်ငံရေးကိုစဉ်းစားမယ်ဆိုရင်တိုင်းရင်းသားရေးဖက်ဒရယ်အရေးကိုလက်ွယ်ပြုသွားရင်ဒါအကျဆုံးပါပဲဖြစ်ပါတယ်။ဆိုတော့ဒီကိစ္စအရေးကိုလည်းကျမတို့ပြီးခဲ့တဲ့9နှစ်မှာစစ်ခေါင်းဆောင်တွေပါလို့ဆွေးနွေးရတာအတန်အသက်ရှိပြီးကြာအောင်ကျမတို့တိုင်းရင်းသားနဲ့တိုင်းဖွဲ့စည်းတွေတိုင်းသားနိုင်ငံရေးပါတီတွေနဲ့စတိတ်ဟိုလာတွေကြားထဲမှာထိုက်တဲ့အထီးတွေ့မှုအဆက်အသွယ်တွေကျမတို့ကြည့်ခဲ့တယ်။ကျွန်တော်တို့အားရအောင်တော့မရှိခဲ့ဘူး။ကျမတို့စိတ်တိုင်းကြတော့မဖြစ်ခဲ့ဘူး။သို့တော့ဒီဆွေးနွေးပွဲတွေမှာကျမတို့စုံခဲ့ကြတယ်ပေါ့နော်။ဆိုတော့အဲ့ဒီအကဲကတော့ပြောင်းပြန်ဖြစ်လဲဆိုတော့အခုဒီချိန်မှာကြတော့ကျွန်တော်ဒါကြောင့်မလို့ပဲ Federal Charter ဆိုပြီးတော့ကျမတို့အပိုင်းထွက်လာတာဖြစ်တယ်။ဆိုတော့အခုကျမတို့ဒီအခု CRPH ပဲဖြစ်စေနောက်တစ်ခုကအခုထွက်ပေါ်လာတဲ့ NUG ပဲဖြစ်စေဒီတိုင်းအဖွဲ့ဖွဲ့လိုက်ုံနဲ့ပြီးသွားတာမျိုးမဟုတ်ဘူး။ဘူးလေးအဲ့ဘောနော်မတူတဲ့ background ကတိုင်းသားတွေပါရင်ပြီးရောထွက်တာမျိုးမဟုတ်ပဲဒီအဖွဲ့စည်းကဘာလို့လဲဂျားကာလာအခုဂျားကာလာပေါ့နော်အခုဂျားကာလာမြို့သားညီညီလေးအစိုးရဆိုပါဘူးဒီဂျားကာလာမှာကျွန်တော်တို့ဘာလို့ကျွန်တော်တို့ရဲ့ vision ကပါကျွန်တော်တို့ရဲ့ mission ကပါအဲ့တော့ဒီဂျားကာလာမှာလုံရင်းနဲ့မှတပြိုင်တည်းတည်းခုနပြောတဲ့ဒီစစ်ကောင်စီကိုရဲ့ဘူပေါ့နော်ဒီ challenge လုပ်ပြီးတော့သူတို့ကိုတိုက်ခတ်ရင်းနဲ့မှနောက်ထွက်ပေါ်လာမဲ့အခြေအနေတစ်ခု political setting တစ်ခုပြောင်းသွားလို့ရှိရင်လုံမဲ့အခင်းကျင်းပေါ့နော် transition ပေါ့အဲ့ခါကျမှအသွင်ပြောင်းရေးကာလာအစိုးရဆိုတာဖြစ်လာဆိုတော့အဲ့ဒါဖြစ်လာအဲ့ဒါဒီပဲအခုဒီပြောင်းရေးကာလကမလုပ်ပဲဆိုရင်ဒီဂျားကာလယာယီပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရလက်ထက်မှာဘူးကျွန်တော်တို့ Federal ရေးရဝင်ကြီးဌာနဆိုပြီးတော့ဖွဲ့လိုက်တာဒီဘာလဲဆိုတော့အနာဂတ်အတွက်ကျွန်တော်တို့ရဲ့ vision ပါပဲနော်အဲ့တော့ Federal နဲ့ပတ်သက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေစွဲမယ်နောက်ပြီးတော့လာမယ့်ဖြစ်ပေါ်လာမယ့်နိုင်ငံရေးအခင်းအကျင်းတစ်ခုအတွက်ပါကျွန်တော်တို့ကကြိုပြီးတော့ဒီမှာစဉ်းစားပြီးတော့ပြင်ဆင်ထားတယ် Federal အတွက်ပေါ့နော်ဒီဆွေးနွေးရင်းနဲ့အဲ့ဒီအခင်းအကျင်းကိုသွားတော့ကျွန်တော်တို့ရဲ့ vision mission ကအရန်ကိုရှင်းပါတယ်အခုဂျာကာလာမြို့သားမျိုးတွေအစိုးရဒီဒီလူလူကရွေးကောက်ပင်မြောက်ခံလိုက်တဲ့ဒီလောင်စုတို့တော်ကိုယ်စားလှယ်တွေရဲ့တိမှတ်ပြုမှုဒီတရားဝင်မှုပေါ်မှာအခြေခံပြီးတော့အတို့တို့ယာယီမြို့သားမျိုးတွေအစိုးရဂျာကာလာမြို့သားမျိုးတွေအစိုးရဖွဲ့စည်းလိုက်တယ်ဘာတွေလုပ်မလဲဆိုတာကိုအခုဒီ Federal Charter လို့ပြောတဲ့ Part 1 Part 2မှာကျွန်တော်တို့ပါခဲ့အတိုင်းကျွန်တော်တို့ဆောင်ရွက်မယ် Part 2ကလည်းဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေတွေပေါ်မှာမူတည်ပြီးတော့ ပြုလွယ်ကြောင်းဝယ်ဖြစ်တဲ့ living document လို့မျိုးနဲ့တမတို့အလုပ်တရားလုပ်ထားတာဖြစ်တယ်။ဒါပေမဲ့ principle အချင်းတော့တမတို့ကချက်တားရဲ့ပတ်ပွဲမှာတော့ဘယ်လိုသွားမလဲတိုင်းပြည်ကိုတော့ဒီလိုဒီဆောက်မှရမယ်ဆိုတော့တမတို့ဆွေးနွေးခဲ့ကြတဲ့ stakeholder တွေဂျာထဲမှာဒါကဘုံသဘောတူညီချက်အနေနဲ့အခြေခံမှုချမှတ်ထားပြီးတာဖြစ်တယ်။ဆိုတော့တမတို့ရဲ့မဟာဗျူဟာနည်းဗျူဟာကဘာလဲလို့ပြောလို့ရှိရင် federal charter ဖြစ်ပါတယ်လို့ကျွန်တော်ပြောချင်တယ်။ဟုတ်ကဲ့ပါ။ဆွေးကြပါစို့ရဟလာ ဒီကုလသမဂ္ဂပဲဖြစ်ဖြစ်ဟလာအာဆီယံပဲဖြစ်ဖြစ်စသဖြင့်ဟလာနိုင်ငံတကာကနေပြီးတော့တခြားနိုင်ငံတစ်ခုကပဲဖြစ်ဖြစ်တပွဲခွဲကပဲဖြစ်ဖြစ်ဟလာစစ်ကောင်စီနဲ့ဟလာ CRP ကြားမှာအန်ယူဂျီကြားမှာစကားပြောဘူးကြားဝင်ညှိနှိုင်းပြီဆိုကြပါစို့နော်ဆိုတော့အန်ယူဂျီအနေနဲ့စစ်ကောင်စီနဲ့စပြီးတော့စကားပြောဘူးအဆင့်အတွဲတင်ကြိုတတ်မှတ်ချက်တခုခုဥမာဒါရမှဒီချက်ရမှဒီချက်ကလိုက်ဒီချက်ကိုလိုက်လျောမှဆိုတာဟာမျိုးထားပြီးတော့မှ စကားပြောမှလားဒါမှမဟုတ်ရင်ဘာတင်ကြိုတတ်မှတ်ချက်မှမထားဘဲနဲ့စကားပြောမှလားပြောမဲ့စူတဲ့စီစဉ်မျိုးရောရှိပါသလားတော့စင်မောင်းဟုတ်ကဲ့အဒီမျိုးကအရန်ကောင်းတဲ့မိကုန်းပါဆိုတော့ကျမတို့စတင်ပြီးတော့ပေါ့နော်အာနာသိန်းနဲ့ဖေဗရူလာ၁ရက်နေ့လုံကဆိုလို့ရှိရင်တော့ပုံစံတမျိုးနဲ့ဖြစ်လေအဲ့အချိန်တုန်းကတော့ဒါလောက်ကပုံစံကနိုင်ငံကောင်းဆောင်တွေအပါအဝင်ပေါ့နော်တာမန်အရက်သူအရက်သားနိုင်ငံ ုမိဘူးဆိုတာတော့အမတန်နိုင်ငံရေးရအမိုင်မဲလို့ရကြတယ်မဖြစ်တဲ့ဆိုတော့ကျမတို့ကတစ်ချက်ဖန်စီချင်းသိမ့်ခံထားရတဲ့ခေါင်းဆောင်တွေပေါ့ကောင်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်တို့အပါအဝင်တမန်အယက်သားပေါ့နော်ဟိုတက်ကြွလှုပ်ရှားတဲ့သူတွေအဆုံးအားလုံးကိုသွတ်ပေးရမယ်ပြီးလို့ရှိရင်နောက်တစ်ချက်ကဒီစစ်ကောင်ဆောင်တွေအခုဒါဒါအမတန်ပြည်သူတို့အခုကျမတို့စကားပြောနေတဲ့အချိန်မှာကိုပဲရန်ကုန်မြို့လိုနေရာမျိုးတွေမှာတခြားဒေသတွေမှာနော်လူတို့ကို threaten ဖြစ်နေတယ်နေမင်းနေနေအောင်ကြောက်နေအောင်နော်ချင်းချောက်ပဲနှိမ့်ပတ်နှိမ့်ဆက်တယ်နော်ပြည်သူလူတွေရဲ့ပစ္စည်းတွေကိုလူတွေအဒီလိုနေသားမျိုးတွေပေါ့နော်ဆိုတော့လုံနေတဲ့အချင်းချင်းတွေနောက်ပြီးလူတွေကိုတတ်တယ်နှိမ့်ပတ်နှိမ့်ဆက်တယ်အခုနှိမ့်ပတ်နှိမ့်ဆက်တဲ့ပုံတွေဖန်စီခင်းနေခံရတဲ့သူတွေဆိုလည်းဘယ်လောက်နှိမ့်ပတ်နှိမ့်ဆက်ခံရတယ်လဲဆိုတာပုံတွေနဲ့ထုတ်ပြတယ်အစရှိတဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအရာအကြမ်းဖက်မှုတွေရှိဆိုတော့ဒီအကြမ်းဖက်မှုတွေကဘယ်ကလာတာလဲဆိုလို့ရှိရင် structural violence လို့ပြောတယ်ဖွဲ့စည်းပုံမှာရောမြန်မာနိုင်ငံရေးဥဆောင်မှုခန့်ကဏ္ဍမှာတက်မတော်ကပါဝင်ရမယ်ဆိုတဲ့ concept နော်အဲ့ဒီအခြေခံကြီးပေါ်က structural violence ကိုဖြစ်စေတယ်လို့ကျမတို့ယူဆတယ်။အဲ့ဒီ structural violence ဒီ physical violence နော်ဒါပြီးတော့ဒီစိတ်ပိုင်းဆိုင်ရာ psychological violence ကိုဖြစ်စေတဲ့ structural violence ကိုမပြင်ဘဲနဲ့ကျမတို့စကားပြောဖို့ဖြစ်နိုင်တယ်။ဒါတွေကိုသဘောတူဖို့ကျမတို့လိုပါတယ်။အဲ့တော့တစ်ချက်ကပြောရမယ်ဆိုလို့ရှိရင်တော့ fancy ထိမ့်သိမ်းထားတဲ့သူတွေလွှတ်ရမယ်ပြီးလို့ရှိရင်ဒီခုနဖြစ်ပေါ်ခဲ့တဲ့ crime against humanity လို့ကျမတို့ပြောလို့ရတယ်လူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ဖြစ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဒီကောင်းဆောင်တွေကတာဝန်ယူမှုတာဝန်ခံမှုရှိပါတယ်ဆိုတဲ့အကြောင်းကိုသိကြစေပြီးတော့မှကျမတို့ကစကားပြောလို့ရပါလိမ့်မယ်မဟုတ်လို့ရှိရင်တော့ဒီတိုင်းပြောဖို့လို့ကျမတို့မဖြစ်နိုင်ပါဘူးဒါဆိုရင် impunity ရသွားမယ်ဒီတစ်ခေါက်တော့ကျမတို့က impunity ချက်ပေးလို့ရှိရင်နောက်တစ်သက်လုံးမျိုးဆက်တိုင်းပြင်းလို့ခွင့်ရသွားမယ်အလေးယူကျမတို့ဖြောင်းမှရမယ်လို့ပြောချင်တယ်
ကျွန်တော်မေးခွန်းတော့မဟုတ်ပါဘူးကျွန်တော်ပြည်သက်တွေကျွန်တော်နဲ့တီးတဲ့ဟလာဒီမှာပြည်တွင်းကလူတွေကပြောခဲ့ပြောတဲ့ဟိုစကားလေးကျွန်တော်ပြောစမအောင်လို့ကျွန်တော်ဟိုဒီကနေပြီးတော့ကျွန်တော်ပြောချင်တာပါအမျိုးသားရင်ကြားစီအမျိုးသားပြန်လဲတင်းမြည်ကြီးဒီတစ်ချိန်မှာတော့ဟလာခုနလိုဖြစ်ခဲ့တာတွေအတွက်တာဝန်ယူမှုတာဝန်ခံမှုဖြစ်ရှိမှုမရှိဘဲနဲ့အမျိုးသားရင်ကြားစီအမျိုးသားပြန်လဲတင်းမြည်ကြီးဆိုတဲ့စကားပြောလာရင်တော့ဘယ်သူဖြစ်ဖြစ်တွေ့ပြီးဟေ့ဆိုတဲ့စကားမျိုးတွေကျွန်တော်ကြားပါတယ်ဒေါ်စမအောင်ဒေါ်စမအောင်တို့လည်းဒီစကားတွေကြားမယ်လို့ကျွန်တော်ထင်ပါတယ်ဒီကြားပြတာအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့လည်းအဲဒီလိုမျိုးမီဒီယာတွေရှိမှသာလို့ကျွန်တော်တို့ဘာတွေလုပ်နေလဲကျွန်တော်တို့ရဲ့နိုင်ငံရဲ့ရည်ရွယ်ချက်ကဘာတွေလဲဆိုတော့ပြည်သူလူထုကိုသိညှောက်ရင်းကြားနေတာဖြစ်ပါတယ်အခုလိုအချိန်လေးမျိုးမှာကျွန်တော်တို့အတွက်အပေါ်ပြီးတော့မှမီဒီယာတွေကအရေးကြီးနေပါလိမ့်မယ်ကျေးဇူးများတင်ပါတယ်
ကိုကြတဲ့သင်းစီစဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းအစီအစဉ်ကိုနားဆင်ကြကြရပါခနခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုပြောပြပါဦးမယ်ဒီသတင်းပတ်ထဲမှာသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်ထောင်စုအထက်အောက်လွှတ်တော်နေရာရှိမင်းကွန်းပြောကြားမှုအစီအစဉ်နဲ့ပါတယ်မကြသေးခင်ကောက်ခံခဲ့တဲ့လူလူစစ်တမ်းတွေရအမေရိကန်ပြည်သူတွေကမဆိုစလောက်အတာနဲ့အများစုကသူ့ရဲ့သမ္မတတာဝန်ထမ်းဆောင်နေတာတွေကိုထောက်ခံကြပါတယ် Democrat နဲ့ Republican ခေါင်းဆောင်တွေကတော့အကြောင်းအရာတော်တော်များများသမရဘိုင်ဒန်ပြောဆိုမယ်လို့မျှော်လင့်နေတဲ့အကြောင်း Michelle Quinn ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ
။ကျွန်တော်နေရာပေါင်းရှိသမရဂျိုးဘိုင်ဒန်ပြောမယ်မိန့်ခွန်းဟာသူသမရအဖြစ်တာဝန်ယူခဲ့တဲ့ရက်တရားအတွင်းဘာရီထူးထူးခြားခြားအောင်မြင်အောင်ဆောင်ရွက်နိုင်တယ်လို့ဆိုတာပြောဆိုခွင့်ရမှာဖြစ်တယ်လို့လာမယ့်လတွေအတွင်းသူဆောင်ရွက်မဲ့အစီအစဉ်တွေကိုချပြခွင့်ရမှာလည်းဖြစ်ပါတယ်။မကြာသေးခင်က Washington Post နဲ့ ABC ရုပ်သံကကောက်ခံခဲ့တဲ့စစ်တမ်းတွေအရသမ္မတဘိုင်ဒန်ရဲ့ဆောင်ရွက်ချက်တွေကိုအမေရိကန်50နှစ်ရာခိုင်နှုန်းကလက်ခံသဘောတူပါတယ်။အရင်ကသမ္မတတွေသူတို့ထမ်းဆောင်ခဲ့တဲ့ရတရားရရှိခဲ့တဲ့လူထုစစ်တမ်းတွေနဲ့နိုင်ရှင်ပဲဆိုရင်တော့သမ္မတဟောက်ဒေါ်နယ်ထရန့်ကလွဲလို့တခြားသူတွေနဲ့စာရင်မဆိုစလောက်နင်းနေပါတယ်။သမ္မတဂျိုးဘိုင်ဒန်ပြောဆိုမဲ့အကြောင်းအရာတွေထဲမှာအကြောင်းအရာတစ်ခုအဖြစ်ပါမယ်လို့မျှော်လင့်ရတာကလူမဲမျိုးသား George Floyd တေဆုံးခဲ့မှုနဲ့တာဝန်ရှိတဲ့ရဲအရာရှိကိုမကြာခင်ကပြစ်မှုထင်ရှားကြောင်းစီရင်ချက်ချခဲ့တဲ့အချိန်နဲ့အချိန်ကိုက်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိစ္စပါ Floyd နာမည်ကိုသုံးထားတဲ့ Democrat ဘက်ကဆိုပြတဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေချမ်းကိုအောက်လွှတ်တော်မှတည်ပြုထားပြီးသားဖြစ်ပြီးအထက်လွှတ်တော်ကအတည်ပြုရေးအတွက်စဉ်းစားနေပါတယ် California ပြည်နယ် Democrat ထက်လွှတ်တော် Matt Gaetz ကABC ရုပ်သံကိုခုလိုပြောပါတယ
် I hope that he lifts up the issue again and that he talks about the urgency
ဒီကိစ္စကိုနောက်တစ်ချိန်အရေးတယူရှေ့တန်းတင်ပြောဆိုလာမယ်လက်တလောအရေးတကြီးလှုပ်ဆောင်ရမယ်ကိစ္စအဖြစ်ထည့်သွင်းလာမယ်လို့ကျမတို့မျှော်လင့်ပါတယ်ဒီလိုပြောဆိုတာကကျမတို့ဘက်ကနီးမှန်လမ်းမှန်နဲ့ရှေ့တိုးဆောင်ရွက်နိုင်အောင်အားပေးရလဲရောက်ပါလိမ့်မယ
်ဒါမှလည်း Republican ခေါင်းဆောင်တွေကတော့ American Mexico နဲ့ကြားကအချင်းနေလူဝင်မှုကြီးကြပ်ရေးကိစ္စအကျတဲကိုရောက်နေပြီလို့ပြောဆိုနေပြီးဒီကိစ္စကိုသမ္မတဘိုင်ဒန်ထည့်သွင်းပြောစီကျင်ကြပါလေ။ဆိုတော့ Washington Post နဲ့ ABC ရုပ်သံလူထုစစ်တမ်းမှာပဲသမ္မတဘိုင်ဒန်ဒီကိစ္စကိုဂရင်တွေတာကိုအမေရိကန်53ရာခိုင်နှုန်းကသဘောမတူဘူးလို့စစ်တမ်းတွေမှာဖော်ပြပါလေ။ဒီကိစ္စကသမ္မတဂျိုးဘိုင်ဒန်အတွက်နိုင်ငံရေးအရထိနာနိုင်တဲ့ကိစ္စလို့လဲ Republican တွေဘက်ကရှုမြင်ပါလေ။ Florida ပြည်နယ်က Republican ထည့်လွှတ်တော် Matt Ridge Scott ကABC ရုပ်သံကိုခုလိုပြောပါလေ
We have to create security at the border and let's figure out how we make this a country where
နေကြာဒေသလုံခြုံရေးကိုကျွန်တော်တို့တည်ဆောက်ရပါလိမ့်မယ်လူတွေပြည့်ပြည့်စုံစုံနဲ့မျှော်လင့်ချက်တွေအကောင့်အထည်ဖော်ခွင့်ရတဲ့တိုင်းပြည်ကိုကျွန်တော်တို့ဘယ်လိုတည်ဆောက်ထားသလဲဒီလိုမျှော်လင့်ချက်တွေနဲ့ရောက်လာခြင်းတဲ့သူတွေဥပဒေနဲ့အညီဘယ်လိုလာနိုင်သလဲဆိုတာကျွန်တော်တို့အဖြေရှာကြဖို့လိုပါတယ
်နေဆက်ကနေရွှေပြောင်းခြေကျဝင်လာသူတွေနေတော့အောင်ဓာတ်ဆီးဖို့ရေးမှာအမေရိကတိုက်အလဲပိုင်းနိုင်ငံတွေရဲ့အခြေအနေပိုကောင်းအောင်အမေရိကန်ပြည်ထောင်စုအနေနဲ့အခုအညီပေးကိစ္စတွေကိုသမ္မတဘိုင်ဒန်အစိုးရကစဉ်းစားနေပါတယ်။ဒီကိစ္စအစိုးရရဲ့ဆောင်ရွက်ချက်တွေကိုဒုသမ္မတကမလာဟဲရစ်ကတာဝန်ယူလို့ဆောင်နေပြီးလာမယ့်ဇွန်လမှာအဲ့ဒီဒေသကနိုင်ငံတွေကိုတွားရောက်ဖို့စီစဉ်နေကြောင်းပါ။ညကျွန်တော်သိချင်ပါဘာ
။ကိုတင်ထိုင်ဦးစီစဉ်တည်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါ။ဗီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်ဖြစ်နေပြီးဒီကနေ့ရန်ကုန်မြို့မှာလူငယ်တွေလျှက်တပြဆူဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်သားတွေကိုဖိနှိပ်လို့မရဆိုတဲ့ကြွကြော်စားနဲ့စမ်းကြောင်းမြို့မှာယာနဲ့ချီတဲ့လူငယ်တွေရပ်ကွက်တွေထဲမှာလမ်းလျှောက်ချီတက်ကြပြီးစစ်ကောင်စီတပ်တွေနဲ့ထိတ်တန့်မတွေ့နိုင်အောင်မိနစ်ပိုင်းအတွင်းလူစုခွဲဆန္ဒပြခဲ့ကြပါတယ်။အလားတူပဲချင်းပြည်နယ်မင်းတပ်မြို့မှာလည်းမနေ့ကတနင်္လာနေ့ကစပြီးစစ်တပ်ရဲ့ပစ်ခတ်မှုတွေကိုဒေသခံတွေကအမဲလိုက်တူမိတဲ့နေနဲ့ပြန်ပစ်နေကြတာမှာနှစ်ဖက်အသေးပြောက်ရှိပေမဲ့အရေးအတွက်တော့မသိရသေးပါဘူး။တဝဲနဲ့လောင်းလုံဘက်မှာလည်းယာနဲ့ချီတဲ့လူတွေလမ်းမတွေပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ရရွာအေဂျင့်တည်ငြိမ်မှုရရှိရေးဦးစားပေးဆောင်ရွက်နေရတဲ့အတွက်ပြည်တွင်းတည်ငြိမ်မှုအပေါ်မူတည်ပြီးမှသာနိုင်ငံအကျိုးစီးပွားကိုအခြေခံပြီးအာဆီယံခေါင်းဆောင်တွေရဲ့အကြံပြုချက်တွေကိုအလေးထားစဉ်းစားမှာဖြစ်တယ်လို့စစ်ကောင်စီရဲ့မနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဒါဟာပြီးခဲ့တဲ့24ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအာဆီယံခေါင်းဆောင်တွေအစည်းအဝေးနဲ့ပတ်သက်ပြီးစစ်ကောင်စီကပထမဆုံးအကြိမ်တုံ့ပြန်ပြောဆိုလာတာဖြစ်ပါတယ်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ဝင်လိုက်ပါပြည်အမေရိကန်စီစဉ်ရဲ့အင်္ဂါနေ့ညအပိုင်းအတန်းလွတ်ချက်တွေကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာ။သောရရှင်ပေါင်ပေးရနေခတ်သိမ်းကင်းညင်နေကြပါစေ။
This program has come